Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2022ခုနှစ် February 9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925-32နဲ့လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်၅နှစ်သက်တမ်းအတွဲပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်
။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးအပ်လိုက်သည်
။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဦးလွင်ကိုကိုလက်ကကြေညာချက်ကိုဖတ်သွားခဲ့တာပါ။တချိန်တည်းမှာပဲနိုင်ငံတဝန်းမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြပွဲတွေဟာလည်းအရှိန်မြင့်လာနေပါတယ်။ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေလည်းရှိလာပါတယ်။ဒီလိုဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့မှာဆက်ပြီးတော့ဖြစ်ပွားနေတာမှာတိုင်းရင်းသားဒေသတွေမှာလည်းဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီလိုမြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတဝန်းကအဓိကမြို့ကြီးတိုင်းလူလူမှာဆေးရနာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပွဲတွေဒီကနေ့ဆက်ဖြစ်ခဲ့ပြီးလူသိမ်းပေါင်းများစွာပါဝင်ခဲ့ကြပါတယ်။လူ9ဦးထက်ပိုပြီးမစုဝေးဘူးနဲ့ည7နာရီကနေမနက်4နာရီအထိအပြင်းမထွက်ဖို့ပုံမှန်တက်လေးလေးထုတ်ပြီးတားမြစ်ထားတဲ့ကြားကပဲအခုလိုလူပေါင်းများစွာဆန္ဒပြကန့်ကွက်ကြတာပါ။မနေ့ကအထိအင်အားသုံးဖြုတ်ခွဲတာမလုပ်ဘဲပိတ်ဆို့တားဆီးပြီးတော့စောင့်ကြည့်ခဲ့တဲ့ရဲတပ်ဖွဲ့ဟာဒီကနေ့မှတော့နေရာအတော်များများမှာအင်အားသုံးဖြုတ်ခွဲခဲ့ပါတယ်။အပြင်းထန်ဆုံးဖြစ်ခဲ့တယ်လို့ဆိုရမှာကတော့အစိုးရရုံးဆက်ရာနေပြည်တော်မှာပါ။ဇန္နပြသူတွေကိုနေပြည်တော်ရဲတပ်ဖွဲ့ကအရင်ဆုံးအားပြင်းလာတဲ့ရည်အားနဲ့ထိုးခွဲခဲ့ပြီးနောက်ပိုင်းမှာတော့တနတ်နဲ့ပါပြစ်ခတ်ခဲ့ပါတယ်။ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးဦးခေါင်းမှာထိမှန်ပြီးတော့အသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမှာရှိပြီးအမျိုးသားကတော့ရင်ဘတ်ကိုထုတ်ချင်းပေါက်ထိမှန်သွားတယ်လို့သူတို့ကိုကူတာပေးနေတဲ့ဆရာဝန်က VOE ကိုပြောပါတယ်။ဒါ့အပြင်ဒဏ်ရာရသူနောက်ထပ်အယောက်20ထက်မနည်းရှိတယ်လို့လည်းဆရာဝန်ကပြောပါတယ်။ပြစ်ခတ်မှုမှာရဘာကြီးစံကိုအသုံးပြုတာလားကြီးအစစ်ကိုသုံးတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မန္တလေးကဆန္ဒပြပွဲတနေရာမှာလည်းထီးတွေနဲ့ကားပြီးစုဝေးထိုင်ပြီးတော့ဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကနေပြည်တော်မှာလို့ပဲရည်အားနဲ့ထိုးခွဲပြီးတဲ့နောက်အတင်းဝင်ရောက်ရိုက်နဲ့ဖြိုခွဲခဲ့ပါတယ်။စနပ်ပြသူတို့ကိုဖမ်းဆီးသွားတာတွေ့ရတယ်ရဲတပ်ဖွဲ့ဝင်တို့ဒဏ်ရာရတာကိုလည်းတွေ့ရပါတယ်စနပ်ပြသူတွေပြိုကွဲသွားပြီးတဲ့နောက်မှာမှအင်အားပြန်စုပြီးရေဘူးတွေတစ်သားအပိုင်းအစတွေစသည်အပြင်လမ်းပေါ်မှာတွေ့ရမြအရာတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်ပြီးခုခံတိုက်ခိုက်တာကိုဒါရိုက်လွှင့်ခဲ့တဲ့ Facebook ဗီဒီယိုထဲမှာတွေ့ရပြီးရေအမြောက်ကားကြီးတွေအပါအဝင်ရဲကားတွေအခင်းဖြစ်နေရာကနေထွက်သွားကြပြီးတော့စနပ်ပြသူတို့ကရဲတပ်ဖွဲ့ကိုကူညီဖြေရှင်းပေးခဲ့တာလည်းတွေ့ရပါတယ်ဆန္ဒပြသူအရေအတွက်အများဆုံးပါဝင်ခဲ့တဲ့ရန်ကုန်တိုင်းအတွင်းနေရာအသီးသီးကဆန္ဒပြပွဲတွေကိုတော့အင်အားသုံးနှိမ်နှင်းဖြိုခွဲတဲ့သတင်းမျိုးအခုဒီသတင်းရေးချိန်ထိမရခဲ့ပါဘူးရန်ကုန်တက္ကသိုလ်အနီးလှဲတန်းမှာတော့ရဲတပ်ဖွဲ့အင်အားအလုံးအရင်းနဲ့ပိတ်ဆို့တားဆီးထားတဲ့အပြင်စစ်တပ်ကိုပါချထားတာတွေ့ရပါတယ်အဓိကဆန္ဒပြသူတွေညနေ9နာရီပတ်ဝန်းကျင်မှာလူစုခွဲခဲ့ကြပါတယ်ဗကူးမြို့မှာတော့ဆန္ဒပြသူတွေကပြည်သူရဲပြည်သူရဲလို့ကြေးကြော်အော်ဟစ်အားပေးနေတဲ့ကြားမှာပဲရဲတပ်ဖွဲ့ကဒီအားနဲ့ထိုးခွင်းဖြူခွဲပြီမဲ့လေဇနပြသူတွေရုတ်တရက်ပြိုထွက်မသွားတဲ့ပြည်ရှေ့ကိုတင်းရွေ့ရွေ့ဒူလာတာကြောင့်ရဲတပ်ဖွဲ့ကနောက်ဆုတ်ပေးရတဲ့မြင်ကွင်းတစ်ခုကိုတွေ့ရပါတယ်ပသိမ်မြို့မှာဇနပြသူတွေကိုရဲတပ်ဖွဲ့ကအစောပိုင်းမှာပိတ်ဆို့ဓာစီခဲ့ပြီမဲ့နောက်ပိုင်းမှာတော့အဓာစီတွေကိုဖယ်ရှားပေးခဲ့ပါတယ်ဇနပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုလက်ဆွဲနှုတ်ဆက်ကြတယ်လို့ပြည်သူရဲပြည်သူရဲဆိုပြီးတော့လဲကြွေးကြော်အော်ဟစ်အားပေးခဲ့ကြပါတယ်ရန်ကုန်တိုင်းဒေသကြီးအပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီးတွေကမြို့ကြီးတွေမှာလူ9ဦးဒါမှမဟုတ်9ဦးထက်ပိုပြီးမစုဝေးဘူးနဲ့ည7နာရီကနေမနက်4နာရီအထိအပြင်းမထွက်ဖို့တားမြစ်တဲ့ပုံမှန်တလေးလေးထုတ်ပြန်ထားပါတယ်ဒီတားမြစ်မိတ်မလိုက်နာသူကိုထောင်ဒဏ်6လဒါမှမဟုတ်ငွေဒဏ်ချမှတ်နိုင်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနောက်ထပ်9နှစ်သက်တမ်းအတွက်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ
်2020ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွင်ပြည်သူများ၏ယုံကြည်အားကိုးမှုဖြင့်တခဲနှင့်ထောက်ခံမှုရရှိခဲ့ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်အောင်စုလွှတ်တော်ကတာဝန်ပေးအပ်လိုက်သည်
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေ2021ပြည်ထောင်စုလွှတ်တော်ဥပဒေအမှတ်1အဖြစ်ပြဋ္ဌာန်းတဲ့ဒီဥပဒေကိုရန်ကုန်တိုင်းဒေသကြီးတန်လင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဦးလွင်ကိုကူလက်က CRPH ရဲ့ Facebook စာမျက်နှာမှာတင်ထားတဲ့ကြေညာချက်ဗီဒီယိုထဲမှာဖတ်ပြသွားတာပါ။ဒီဥပဒေဟာဧပြီလ1ရက်နေ့မှာစတင်အာဏာတည်မှဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာရုသက်တမ်းဟာအဲ့ဒီနေ့ကနေနောက်9နှစ်အထိဖြစ်တယ်လို့ဥပဒေထဲမှာဖော်ပြထားပါတယ်။ဥပဒေကတော့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးထုတ်ပြန်တယ်လို့လည်းပါရှိပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖေဖော်ဝါရီလ5ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်ကိုယ်စားလှယ်300နီးပါးအွန်လိုင်းကနေဆွေးနွေးပြီးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုဖွဲ့စည်းထားတာပါဒီကော်မတီအနေနဲ့တန်တမန်နီလန်အရာတခြားလွှတ်တော်ခေါ်ယူရေးလုပ်ငန်းစဉ်အရာလိုအပ်ရင်အစိုးရဖွဲ့တဲ့အထိဆောင်ရွက်သွားဖို့ရှိတယ်လို့ဦးလင်ကိုလက်က VOE ကိုပြောထားပါတယ်လူမျိုးရေးတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေအပေါ်မမျှတတဲ့အင်အားအသုံးပြုတာကိုလက်မခံနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာအမ်ဂရန်ကပြောပါရယ်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လူလက်စွာဖော်ထုတ်ခွင့်တွေအပါအဝင်အခြေခံလူလက်ခွင့်တွေနဲ့လူအခွင့်အရေးတွေကိုလေးစားဖို့လေဒီကနေ့ညနေပိုင်းထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားတာပါဆန္ဒပြသူတွေကိုလူညွန့်ရေးတပ်ဖွဲ့တွေကအင်အားသုံးတုံ့ပြန်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကလွန်စာစိုးရိမ်မိတယ်လို့ဖော်ပြထားတဲ့ထုတ်ပြန်ချက်ထဲမှာဌာနညှိနှိုင်းရေးမှူးကအဲ့လိုပြောထားတာပါစစ်ဘက်ခေါင်းဆောင်တွေအနေနဲ့မြန်မာလူထုရဲ့စံနာသဘောထားကိုလေးစားဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်နာဖို့မတူကွဲပြောင်းမှုတွေကိုငြိမ်းချမ်းစွာအပြင်းအထန်ဆွေးနွေးညှိနှိုင်းတဲ့နည်းလမ်းနဲ့အပြေရှားဖို့ကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းထားတာကိုလည်းမစ္စတာအမ်ဂရန်ကထပ်ပြီးပြောထားပါဗျ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာကွယ်သွားရေးအနီးကပ်လက်တွဲလှုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့သမရအင်ပြူတော်ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးချိန်ကတည်းကအမေရိကန်ပြည်ထောင်စုဟာမြန်မာအရေးကိုတောက်လျှောက်လို့ပြောဆိုလာပြီးသမရဘိုင်ဒန်ကိုယ်တိုင်ကနာမည်နဲ့တကွထုတ်ဖော်ပြောဆိုတာကပဲနှစ်ကြိမ်ထက်မနည်းရှိနေပါပြီ။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းဖမ်းဆီးထားတဲ့ခေါင်းဆောင်တွေအားလုံးကိုပြန်လွှတ်ပေးဖို့လူထုရဲ့ရွေးကောက်ပွဲဆန္ဒကိုလေးစားလိုက်နာဖို့စစ်တပ်အနေနဲ့အခုလှုပ်ဆောင်ချက်တွေကိုချက်ချင်းပယ်ဖျက်ဖို့တောင်းဆိုခဲ့ပါတယ်။အဲဒီနောက်ဖေဖော်ဝါရီလ2ရက်နေ့မှာတော့သမ္မတဘိုင်ဒန်ကနိုင်ငံခြားရေးမူဝါဒဆိုင်ရာပထမဆုံးပြောတဲ့မင်းငွန်းထဲမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့ပါတယ်မြန်မာစစ်တပ်အနေနဲ့အာဏာသိမ်းထားတာကိုချက်ချင်းဆွန့်လွတ်ဖို့ဖမ်းဆီးထားတဲ့တက်ကြွလူရှားသူတွေနဲ့တာဝန်ရှိသူတွေကိုလွှတ်ပေးဖို့စစ်တော်ရေးပိုင်းကန့်သတ်ချက်တွေအားလုံးရုပ်သိမ်းဖို့နဲ့အရသားတွေအပေါ်အကြမ်းဖက်တာတွေမလုပ်ဖို့အတွက်နိုင်ငံတကာအတိုင်းအဝန်းအနေနဲ့တသန်တဲ့နဲ့ညီညွတ်စွာပူးပေါင်းဖိအားပေးတဲ့လို့သမ္မတဘိုင်ဒန်ကသူ့မင်းငွန်းထဲမှာထည့်ပြောသွားပါတယ်
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။နယူးဇီလန်အစိုးရနဲ့မြန်မာနိုင်ငံကြားရှိထားတဲ့အဆင့်မြင့်နိုင်ငံရေးနဲ့စီးရဲအဆက်အသွယ်အားလုံးကိုရပ်ဆိုင်လိုက်တယ်လို့နယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကဖေဖော်ဝါရီလ9ရက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ New Zealand is suspending all high level political and military contact with Myanmar.
မြန်မာနိုင်ငံနဲ့ရှိထားတဲ့အဆင့်မြင့်နိုင်ငံရေးနဲ့စီးရေးဆက်သွယ်ဆောင်ရွက်မှုအလုံးကိုနယူးဇီလန်နိုင်ငံကရပ်ဆိုင်လိုက်ပါပြီ။မြန်မာနိုင်ငံကိုပေးအပ်နေတဲ့နယူးဇီလန်နိုင်ငံရဲ့ထောက်ပံ့ကူညီရေးအစီအစဉ်ထံမှလည်းစစ်အစိုးရကိုအထောက်အကူဖြစ်စေတာဒါမှမဟုတ်စစ်အစိုးရအကျိုးအမြတ်ဖြစ်စေမယ့်အစီအစဉ်တွေလုံးဝမပါအောင်ဝန်ကြီးမာတူတာကလည်းညွှန်ကြားထားပါပြီလို့ဝန်ကြီးချုပ်အာဒန်ကပြောဆိုထားတာပါ။မြန်မာစစ်ကောင်းဆောင်တွေကိုပြည်ဝင်ခွင့်တားမြစ်ဖို့ကိုလည်းသူ့အစိုးရအဖွဲ့ကသဘောတူထားကြောင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်အာဒန်ကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးနှစ်နာနီယာမဟူတာကလည်းစစ်တပ်ကဦးဆောင်တဲ့အစိုးရရဲ့တရားဝင်ဖြစ်မှုကိုအတိအမှန်မပြုတ်သလိုဖန်စီထိန်းထားသူအလုံးပြန်လွတ်ပေးပြီးတော့အယက်တာအစိုးရကိုအာဏာလွှဲပြောင်းပေးဖို့ကြေညာချက်တစ်ခုတရားထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထိန်းနှိမ်ထားတာကြောင့်မြန်မာနိုင်ငံနေရအနှံ့ဆန္ဒပြဖို့တဲ့အကြီးအကျယ်ပေါ်ပေါက်နေတာပါစစ်အုပ်ချုပ်ရေးကိုမလိုလားကြောင်းဆန္ဒထုတ်ဖော်နေကြတဲ့ Civil Disobedience လှုပ်ရှားမှုတွေထက်မှလည်းဈေးဝန်ထမ်းတွေကြောင်းဆရာဆရာမတွေအပြင်အစိုးရဝန်ထမ်းတွေပါပါဝင်လာနေတာလည်းဖြစ်ပါတယ် မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနေနေဖို့ဆိုပြီးဥပဒေနဲ့မညီတဲ့အထက်အမိန့်ကိုလိုက်နာခြင်းမပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေမှတာဝန်ရှိတယ်လို့မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကပြောလိုက်ပါတယ်။အဲဒီလိုအမိန့်ပေးလာသူအကောင့်ထဲပေါ်ဆောင်ရွက်သူအားလုံးကိုလည်းလူသာထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူနိုင်တယ်လို့အထူးတန်တမန် Tom Andrews က Twitter လူမှုဆွေးနွေးပွဲမှာအင်္ဂါနေ့ကရေးသားထားပါတယ်။အမိန်နာခတဲ့အနေနဲ့အင်အားသုံးနှိမ်နှင်ခဲ့ရတာပါဆိုတဲ့အကြောင်းပြချက်နဲ့ကာကွယ်လို့မရဘူးလို့လည်းဖော်ပြထားပါတယ်။မြန်မာစစ်ဘော်ချုပ်တွေရဲ့လုပ်ရဟာတိတ်ကိုဆိုးဝါးရဲတင်တယ်လို့မြန်မာနိုင်ငံထဲမှာတိုးတက်လာတဲ့အခြေခံအခွင့်အရေးတွေပြန်ပြီးတော့ဆိုးရုပ်သွားစေတယ်လို့လည်း VOA နဲ့လက်သလုံးတီးတပ်မင်းမြန်ခတ်မှာ Mr. Andrews ကဝေဖန်ပြောဆိုထားတာပါ။မြန်မာပြည်တွင်းမှာရှိနေကြတဲ့ပြည်သူအလုံးအတွဲစိုးရင်ပူပန်ကြောင်းလဲအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီကလည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့အထူးအစည်းအဝေးတရက်ကိုတောက်ကြနေမှာကျင်းပတော့မှာပါမြန်မာစစ်အာဏာသိမ်းခဲ့တဲ့အခြေအနေအရေးရနဲ့ပတ်သက်လို့အထူးအစည်းအဝေးတရက်ခွင့်ယူပေးဖို့ဗြိတိန်နဲ့ဥရောပသမဂ္ဂ EU ကဦးဆောင်တောင်းဆိုခဲ့တာပါအစည်းအဝေးကျင်းပဖို့လိုအပ်တဲ့အဖွဲ့ဝင်နိုင်ငံ၃ပုံ၃ပုံရဲ့ထောက်ခံမဲ့ရခဲ့တဲ့အတွက်လည်းအခုလိုရှေ့ဆက်ဆောင်ရွက်နေတာဖြစ်ပါတယ်ဒါဟာစစ်အာဏာသိမ်းတဲ့လူရက်ကိုပြင်းပြင်းထန်ထန်ရှုံချပြီးတော့မြန်မာပြည်သူပြည်သားတွေနဲ့အတူရပ်တည်နေပါတယ်ဆိုတာကိုပြသတဲ့လူရက်ဖြစ်ပါတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုဂူတာရက်စ်ကလည်းစစ်အာဏာသိမ်းမှုဟာမြန်မာဒီမိုကရေစီရေးကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်ဆိုပြီးတော့ပြစ်တင်ရှုံချခဲ့တယ်လို့ဖန်ဆီးထားသူအားလုံးပြန်လည်ပြောဖို့တောင်းဆိုထားတာပါ။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာစစ်တပ်ကဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အင်အားသုံးအကြမ်းဖက်တာတွေမလုပ်ဖို့အခြေခံအခွင့်အရေးနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့ဆိုပြီးအဖွဲ့ဝင်15နိုင်ငံကတညီတညွတ်တဲ့ကြေညာချက်ထုတ်တောင်းဆိုထားကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတပ်ခွဲကတခုကနေလွတ်လာတာဟုတ်ပုံမရပဲတရိတ်ဆန်ကနေလူကိုကူးလာတာဖြစ်ဖို့ပိုများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။
The findings suggest that the laboratory incident hypothesis is extremely unlikely.
ကျွန်တော်တို့ရဲ့လေ့လာတွေ့ရှိချက်အရတက်ခွဲခန်းကနေပိုးလွတ်ထွက်လာတာဆိုပြီးယူဆနေကြတယ်လို့မျိုးဖြစ်နိုင်ခြေသိမ့်နေပါတယ်။နောက်ပြီးတော့အဲ့ဒီကနေလူရေစီကူးရတယ်ဆိုတာမျိုးလည်းဟုတ်ပုံမရပါဘူး။ဒါကြောင့်ပိုးဖဲကနေစတင်ပေါ်ထွက်လာတယ်လဲဆိုတာနားလည်သဘောပေါက်အောင်ရှေ့ဆက်လေ့လာရအောင်မှာဖြစ်ပါတယ်လို့ WHO အဖွဲ့ကောင်ဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။2019ခုနှစ်နောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကိုသွားရောက်ပြီးတော့ပိုးစတင်ပေါ်ပေါက်ရာစီမံကိုစုံစမ်းနေတဲ့ WHO အဖွဲ့ကောင်ဆောင်ပီတာဘန်အမ်ဘရက်ကခီးစဉ်အဆုံးသတ်တဲ့အင်္ဂါနေ့မှာအဲ့ဒီလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဝူဟန်ရောဂါပိုးမှာဗေဒဌာနကလည်းဗိုင်းရပ်စ်ပိုးနမူနာတွေကိုအကြီးအကျယ်စုဆောင်ခဲ့တာကြောင့်အဲ့ဒီဓာတ်ခွဲခန်းကနေရောဂါပိုးလွတ်သွားတာဖြစ်နိုင်တယ်ဆိုတဲ့စွပ်စွဲပြောဆိုမှုတွေပေါ်ပေါက်ခဲ့တာပါ။တရုတ်နိုင်ငံကတော့အဲ့ဒီလိုဖြစ်နိုင်ခြင်းမရှိဘူးဆိုပြီးတော့အပြင်းအထန်ညှဉ်းဆန်းထားသလိုအခြားနေရာကနေပိုးပြန့်နှံ့လာတာဖြစ်နိုင်တယ်ဆိုပြီးတော့ပြောဆိုနေတာပါလူသားရေစီပထမဆုံးဘလို့ပိုးကူးဆက်ခဲ့တယ်လဲဆိုတဲ့ဖြစ်နိုင်ခြင်းအမျိုးမျိုးကို WHO အဖွဲ့ကစဉ်းစားသုံးသပ်နေပါတယ်ကနအူးရှာပွေတွေ့ရှိမှုအရာဖြစ်နိုင်ခြင်းအများဆုံးကတော့ဂျာခန်မျိုးစိတ်တစ်ခုကနေတဆင့်လူသားရေစီပိုးကူးဆက်လာပုံရပြီးတော့အသေးစိတ်သုတေသနပြုလေ့လာရအောင်မယ်လို့လည်း WHO ကိုယ်စားလှယ်အဖွဲ့ကောင်ဆောင်ကပြောပါတယ်နိုင်ငံ10ခုကကျန်းမာရေးပညာရှင်10ဦးပါဝင်တဲ့ WHO အဖွဲ့ကဝူဟန်မြို့ကိုသွားရောက်လေ့လာစုံစမ်းနေတာပါကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကလာတယ်လဲဆိုတာမသိရသေးသလိုဒီပိုးကြောင့်ဖြစ်လာတဲ့ကမ္ဘာကရောဂါကလည်းအခုထိအဆုံးမသတ်နိုင်သေးပါဘူး American John Hopkins တက္ကသိုလ်စစ်သားအရာကမ္ဘာတဝန်ပိုးကူခံရသူ106တန်းကျော်နဲ့သေဆုံးသူကလည်း2.3တန်းကျော်ရှိနေပြီဖြစ်ပါတယ်
အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့လက်တလောမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မော်ထွက်ပြီးတော့ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဟာ၄ရက်မြောက်နေ့မှာတော့အာဏာပိုင်တွေကအင်အားသုံးပြီးတော့နှိမ်နှင်းတာဖမ်းဆီးတာတွေရှိလာပါတယ်။နေပြည်တော်မှာဆိုရင်လည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နှိမ်နှင်းကြောင်းမြင်းထန်ထန်ထိခိုက်ဒဏ်ရာရသူတွေရှိသလိုမန္တလေးနဲ့တခြားမြို့တွေမှာလည်းဖမ်းဆီးမှုတွေရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိတ်တနာထွန်းကပြောပြပေးပါမယ်ရှင်။
လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကသတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဆက်လက်ဖြစ်ပေါ်နေပါတယ်။အစိုးရရုံးစက်ရာနေပြည်တော်မှာတော့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမီးသတ်ပိုက်တွေတုံးပြီးလူစုခွဲဖို့စ조사ခဲ့သလိုပြစ်ခတ်နိုင်နေမှုကြောင့်တိခိုက်တန်ရာရသူတွေ20လောက်ရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီအထက်က2ယောက်ကတော့တိခိုက်မှုပြင်းထန်တယ်လို့လည်းဒဏ်ရာရသူတွေကိုကုသမှုပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်။
အဓိပ္ပာယ်မသိသေးဘူးခင်ဗျာဟုတ်ကဲ့ဒီဘက်ကိုသုံးချင်းပေါက်သွားတာပါတယောက်ကခေါင်းကိုကြည့်ကြည့်တယောက်ကတော့အခုတည်းကအသက်ရှည်နေသူ့ကိုတည်ယူယူပြီးတော့အပြင်မှာပြန့်နေတာဒါပေမဲ့အနေထားသွားကြတဲ့ခါကျတော့ချင်းပြောလို့ရှိရင်တော့ဒါကဒီနေ့မှသူဒါတည်ယူလို့ပြောလို့ရတဲ့အနေထားပဲကျွန်တော်ကအသက်ရှင်ရက်တက်ပြီးရခိုင်အသက်ရှင်ပိုက်တက်ပြီးအသက်ရှင်ရိုက်ထားပြီးတာဒီဟုတ်ကျွန်တော်ကတော့အခုဒီသားတော့ဘာမှစီစဉ်နေဆိုလို့ရှိရင်ဒီလိုဒီထိခိုက်နေရမရနိုင်ဘူးကျွန်တော်ထင်ပါတယ်ဒါပေမဲ့ပြောလို့တော့မရသေးဘူးခင်ဗျာဥကောင်းကိုဖြည့်ရစီရန်ဥကောင်းကိုလည်းပါပဲရှိနေသေးရဲ့လို့ကျွန်တော်ကထင်ပါတယ်ဒါကိုကောင်းတက်မှန်နေရလေဟုတ်
နေပြည်တော်ကဆန္ဒပြပွဲအတွင်းအသက်20ဝန်းကျင်လူငယ်2ဦးပြင်းထန်ဒဏ်ရာရခဲ့ကြတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒဏ်ရာရသူတဦးရဲ့တငယ်ချင်းဖြစ်သူကလည်းမျက်မြင်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ကိုအခုလိုပြောပါရစေ
။ဒီသူတွေကိုစိတ်ကိုမစောစောအောင်လုပ်ပြီးရချိန်မှာသူတို့ရာဘတ်တနက်တွေနဲ့လည်းဖောက်နေအဲ့ချိန်မှာဝါတာကန်တွေနဲ့လည်းပြစ်နေတယ်။ကျွန်တော်လည်းတက်နိုင်တယ်လို့ကျွန်တော်လည်းသွားဆွဲထုတ်နေတယ်ကျွန်တော်မပြစ်ဘူး။ကျွန်တော်အိတ်နဲ့ကာပြီးတော့ကျွန်တော်ဒီမှာကျသွားတဲ့လူတွေကိုကျွန်တော်တယောက်ပြီးတယောက်တက်ဆွဲထုတ်နေတယ်။ကျွန်တော်တငယ်ချင်းကိုလည်းကျွန်တော်အစတော့ခဲ့ကောပြီးတော့ဒီကောင်ဘာဖြစ်ပါနေလဲဆိုတော့ तू ကဆေးရနာရှင်အလိုမရှိဆိုပြီးတော့ဒီ on လော်နဲ့ off ပြီးတော့ဒီဘက်ပြန်ပြေးတဲ့အချိန်မှာ तू နောက်ကနေရွေးချက်ရှိတော့တငယ်ချင်းနောက်ကျောပြစ်သွားတာဗျာ
မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တိတ်အခြေအနေတွေကြုံခဲ့ရပါတယ်မန္တလေးမြို့က38လမ်းနဲ့88လမ်းတောင်မှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲဖို့စ조사ခဲ့တာပါဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေရှိပေမဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိနေတယ်လို့မန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးမမောင်က VOE ကိုပြောပါရယ
်50ကျော်လောက်ရှိပါတယ်အခြေအနေအေးဆေးပါပဲ38လမ်း83မှာမှတော့သူတို့ကဲနဲ့ပြန်ထီလို့ရဲတပ်ဖွဲ့ကလည်းတန်ရရသွားတာရှိတယ်မန္တလေးပြည်သူပြည်သားရဲ့အေးဆေးပါပဲနော်အေးချမ်းချမ်းပါပဲ
စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အထက်ကပဲခူးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းနဲ့ပြည်နယ်တချို့မှာလည်းအာဏာပိုင်တွေကလူစုခွဲနိုင်နေဖို့ကြိုးပမ်းတာတွေဖမ်းဆီးတာတွေလည်းရှိပါသေးတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့ဒီကနေ့ပဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုငြင်းငြင်းချက်ချင်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နင်းတဲ့တည်နေအတွက်အလုံးအမင်းစိုးရိမ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆန္ဒပြသူတွေပေါ်အင်အားအလွန်ကျွံသုံးတာကိုလက်မခံနိုင်ကြောင်းနဲ့လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်တွေကိုလေးစားဖို့လဲကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုမစ္စတာအိုလာအမ်ဂရန်ကတိုက်တွန်းထားပါတယ်ရှင်
။မအိတ်တနာထုံးသတင်းပေးပို့ထားတာပါ။အခုလိုနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုတိုင်းရင်းသားလူငယ်တွေလည်းပူးပေါင်းပြီးတော့ပါဝင်လာပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ယုံရှိကိုခြေတဲ့ဆန္ဒပြခဲ့တဲ့လှုပ်ရှားမှုမှာတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းရေးကိုပါထည့်သွင်းတောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုယ်တိုင်တွားရောက်သတင်းယူထားတဲ့ VOE မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေအတွင်းထောင်ကနန်းရှိတဲ့တိုင်းရင်းသားလူငယ်တွေဟာပြည်လမ်းမပေါ်က Novotel Hotel မှာစုဝေးပြီးအမေရိကန်တန်ယုံကိုချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲကိုချင်းချောင်းသားလူငယ်တွေကဥဆောင်ပြီးကရင်ကချင်ရှမ်းတောင်ယိုနာကစတဲ့တိုင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်တဲ့ချင်းလူငယ်အဖွဲ့ကစလိုင်းထောင်းထောင်းကတိုင်းသားတွေရဲ့အတန်ကိုအမေရိကန်တန်မတ်ထံကတဆင့်ဖော်ထုတ်ဖို့ရည်ရွယ်တာဖြစ်ကြောင်းနဲ့အဓိကတောင်းဆိုခဲ့တဲ့အချက်တွေကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဒီနေ့ကြတော့အချက်၅ချက်နဲ့တွေ့ရပေါ့နော်။ဒီအာဆီယံနာရှင်စနစ်ကျွန်တော်တို့အလိုမရှိဘူးတက်ရဲ့အနာတိတ်မှုအလိုမရှိဘူးပြီးရင်2010အခြေခံဥပဒေဖျက်သိမ်းပေးပြီးမှဒီတိုင်းသားတွေလိုလားတဲ့ Federal Democracy စနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ပြန်ရေးဆွဲပေးဖို့ရယ်နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားအလုံးလွှတ်မြောက်ပေးဖို့ဒီကျွန်တော်တို့ဟောပါတယ်ဟုတ
်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ဟာလက်ခံနိုင်စရာမရှိတာကြောင့်ကန့်ကွက်ဆန္ဒပြရတာလို့လဲ slide ထောင်းထောင်းကပြောပါတယ်
ကျွန်တော်တို့အားလုံးရဲ့လောလောဆယ်ပထမဆုံးလုပ်ဖို့ကတော့ဒီပြည်သူတွေရွေးချယ်တဲ့အဖွဲ့ကိုပေါ့နော်အာဒီလိုပုံစံနဲ့အာနာတိန်တာတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်တို့မြင်တယ်ပြင်တခြား UEC ကိစ္စတွေတို့အာလုပ်ရင်လည်းဒီတခြားနေလာနဲ့အာနာတိန်တဲ့နေလာမဟုတ်ပဲနဲ့အာလှုပ်ချင်းလှုပ်ပါဒီကျွန်တော်တို့အနေနဲ့ဒီလက်နက်ကိုအောက်ကိုပေးမှအာနာတိန်တာတော့လုံးဝဘယ်လိုမှလက်မခံဘူးပေါ့နော်ပြင်ကျွန်တော်တို့ဒီကိစ္စကဒီ NLD ပါတီနဲ့တိတ္တနဲ့ဆိုင်တဲ့ဟာမဟုတ်ဘူးကျွန်တော်တို့ဆိုရင်လည်း NLD ပါတီကိုဝေဖန်ခဲ့တယ်အမရခဲ့တာအများကြီးရှိတယ်အခုချိန်မှာလည်းအမရတာတချို့အများကြီးရှိတယ်ဒါပေမဲ့ဒီအယက်သားဆူရကိုကျွန်တော်တို့လိုချင်တယ်ဒါပါတီနိုင်ငံရေးနဲ့လုံးဝမဆိုင်ဘူးစီရအာနာသိမ့်မှု dictatorship ဆိုတာလုံးဝမလိုလားပါဘူးဟုတ
်စန္ဒပြပွဲမှာပါဝင်တဲ့ကရင်လူငယ်ကွန်ရက်ကနော်အက်စတာချစ်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့စစ်အာဏာရှင်စနစ်ဖျက်သိမ်းရေးအတွက်ပါဝင်ခဲ့တာဖြစ်ကြောင်းပြောပါတယ်
အဓိကထားတာကဒီ federal ပြည်ထောင်စုပေါ့နော် federal ပြည်ထောင်စုဒီစောက်ဖို့ရပြီးတော့ဒါဟာရှင်းဖက်စီကိုဖျက်သိမ်းဖို့ရပြီးတော့စစ်အာဏာရှင်စနစ်ချက်သိမ်းဖို့ပေါ့နော်ဒီဟာကကျွန်တော်တို့တိုင်းရင်းသားတွေပဲတည်တံ့ရေးလုံးလို့မရဘူးလက်ရှိဖြစ်နေတဲ့အခြေအနေမှာဆိုရင်ဒီမှာမှရှိတယ်ပေါ့နော်ဒါမှတိုင်းရင်းသားတွေလည်းပူပေါင်းဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေပဲဒီဟိုအထူးသဖြင့်ကရင်တွေဆိုစစ်အာဏာရှင်ကြီးကိုဖိဆန်လာတာညှင်းဆန်ပြီးတုတ်ပြန်လာတော်လန်လာတာလေခုနဲ့ဆက်ကြော်ပြီးဒါမှမရသေးဘူးပေါ့နော်ဆိုတော့ဒါကိုကြည့်ချင်းအဖြစ်ကျွန်တော်တို့စီလုံးမှုမရှိလို့ရှိရင်တော့ကျွန်တော်တို့ဘုံရန်သူတော့ချိန်မောင်းလိုက်မှာမဟုတ်ဘူးပေါ့နော
်ဒီကနေ့ဆန္ဒပြပွဲမှာတိုင်းရင်းသားလူငယ်ထောင်နဲ့ချီပြီးပူပေါင်းပါဝင်ခဲ့ကြောင်းနဲ့ဒီတဲ့ပို့ပြီးစူးစီးဖို့လိုအပ်ကြောင်းလည်းဆက်ပြောပါတယ်တိုင်းရင်းသားလူငယ်တွေဟာအမေရိကန်တန်ယုံရှိမှဟောပြောဖို့ပြင်ဆင်ခဲ့ပေမဲ့ဆန္ဒပြသူတွေများပြားပြီးနေရာမရတဲ့အတွက်ဟောပြောနိုင်ခြင်းမရှိခဲ့ပါဘူးချင်းလူငယ်အဖွဲ့ကတော့တန်ယုံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်ဒီကနေ့တက္ကသိုလ်ရိပ်သာလန်ကအမေရိကန်တန်ယုံရှိမှအစိုးရဝန်ထမ်းတွေအပါအဝင်တောင်းနဲ့ချီတဲ့ပြည်သူတွေစုယုံပြီးကြွေးကြော်တန်တွေဟစ်အော်ဆန္ဒပြခဲ့တယ်လို့ရဲတပ်ဖွဲ့ကလည်းအ धिक လူစုယုံရာလှဲတန်းနဲ့ဆက်သွယ်ထားတဲ့တက္ကသိုလ်ရိပ်သာလန်ပိုင်းကိုပိတ်ဆို့ဟန်တာတာတွေရှိခဲ့ပါတယ
်။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုလိုစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့မှာဆက်ပြီးတော့ဖြစ်ပွားနေတာမှာတိုင်းရင်းသားဒေသတွေမှာလည်းဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကဒီကနေ့ဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရတဲ့သူတချို့လည်းရှိပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်ရှင်
။တမ်တော်ကအာဏာသိမ်းလိုက်တာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံ၌ဆက်လက်ဖြစ်ပေါ်နေရှိမှာပဲ။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလည်းဒီကနေ့အစောပိုင်းကခမ်းမန်းရှိထောင်ကနန်းလောက်ရှိတဲ့ဒေသခံတွေဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးမြို့သားဒီမိုကရေစီဖွေးရှောင်း NLD ပါတီဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူစစ်ဆေးနေတယ်လို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်အောင်သိန်းကပြောပါတယ်
။ဟုတ်ကဲ့လောလောဆယ်တော့ကျွန်တော်တို့မနေ့၈နိုင်ခွဲ၉နိုင်လောက်ကနေပြီးတော့၁၀နိုင်လောက်မှကျွန်တော်ပြီးရတယ်။ဆိုတော့အခုကျွန်တော်တို့လောလောဆယ်မှာတော့ကျွန်တော်တို့ရဲ့မြို့နယ်လုံးဆောင်ခွဲအတင်းသူပြောင်းနဲ့တော့ကိုကြီးပေါ်ဝမ်းလို့ပြောကျွန်တော်တို့ခမ်းပြီးတော့ဖားနေလို့ပြောပါတော့ကျွန်တော်တို့ခေါ်ယူစစ်ဆေးနေလို့ကျွန်တော်ပြီးရတယ်။အဆုံးထိတော့ကျွန်တော်တို့မပြည့်ရသေးဘူ
း။မကြသေးခင်ရှင်ဒီတမတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားလက်နက်ကန်မင်းပခတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတာမျိုးတွေမတွေ့ရပါပဲ။ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်း၊တန်တွဲ၊ခွာအန်မန်အောင်စတဲ့မျိုးတွေမှာတော့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေပါလေ။ရခိုင်ပြည်နယ်နဲ့ကလျက်တရှိတဲ့ရှင်းပြည်နယ်မှာလည်းအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။မတူပီမျိုးတွေမှာတော့ကျန်းမာရေးနဲ့ပညာရေးဝန်ထမ်းတွေပါဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတယ်လို့လည်းဆန္ဒပြသူတဦးဖြစ်တဲ့ကိုဘွေအောင်ထံကပြောပါတယ်
။ဟုတ်ကဲ့မနေ့ကတော့ကျွန်တော်တို့ဒီ၈နိုင်မှာစတယ်ပေါ့နော်။လူလာတာကတော့2000ကျော်လာပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ထပ်ဆော်ပြီးတော့မှဒီနေ့ဒီနေ့9ရက်နေ့ကျတော့သူကဒီအဓိကထူခြားတာကတော့ဝန်ထမ်းတွေအကုန်လုံးပါလာတယ်။မနေ့ကတော့လူငယ်များတယ်။ဒီနေ့ကဝန်ထမ်းတွေများတယ်။ဝန်ထမ်းဆိုတဲ့အချိန်မှာလည်းဒီပညာရေးဝန်ထမ်းတွေပါလာတာပေါ့ပညာရေးဝန်ထမ်းရဲ့ပြီးတော့မှဒီကျန်းမာရေးဝန်ထမ်းတွေပေါ့သူတို့ကအားဖြည့်ပြီးတော့ဥဆောင်ပြီးတော့သူတို့ကလှုပ်သွားတာဆိုတော့ဒီနေ့က3000တော်တော်လောက်ရှိရဟုတ်အဓိကတော့ဒါတနိုင်ငံလုံးဖြစ်နေတာဒါတိတိတာပေါ့နော်အခုအဓိကတော့ဒီအာဏာရှင်အစိုးရမတရားတာအာဏာသိမ်းသွားလို့အဲ့ဒါသူတို့မကျေနပ်လို့ဆန္ဒပြတာ
အရသာအစိုးရခေါင်းဆောင်တွေကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်လာရမှာရခိုင်ပြည်နယ်ရှင်းပြည်နယ်တွေပြင်ခြားတိုင်းသားဒေသတွေမှာလည်းပေါ်ပေါက်နေတာပါရှင်းပြနေမတူဘီမျိုးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကျောင်းဆရာမတူကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုလက်မခံနိုင်တာကြောင့်ပူပေါင်းပါဝင်တာလို့ပြောပါတယ်
။အခုကျမတို့ပူပေါင်းပါဝင်ရချင်းရလေအခုကျမတို့ဒီနိုင်ငံကစစ်အာဏာသိမ်းခြင်းကိုမလိုလားလို့ပေါ့နော်အဲ့ဒါကြောင့်ပါဝင်ခြင်းဖြစ်ပါတယ်။ အလုတ်ထပ်ပြီးတော့အလုတ်ထပ်ပြီးတော့ပူပေါင်းပါဝန်တော်မဟုတ်ဘူးကျမတို့အလုတ်လည်းဝင်ရမယ်ဒါပေမဲ့ဒီအာနာသိမ့်မှုရဲ့အစိုးရအောက်မှာတော့အလုတ်မလုပ်ချင်တော့ဘူးကဲကျမတို့ဒီလိုမျိုးဟိုဌာနပြမှုပါဝင်ရခြင်းဖြစ်ပါရှင်
ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအနိရှက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရပ်ပေါ်မှာတော့ပြည်တွင်းမှာတာမကပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ကုလသမဂ္ဂနဲ့အမေရိကန်နိုင်ငံပါဝင်နိုင်ငံတကာအသံဝန်ကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုဆုံးသတ်ဖို့နဲ့ငင်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေကိုအကြမ်းဖက်နိုင်နေတာတွေမလုပ်ဖို့လည်းတတိပေးထားပါတယ်ခင်ဗျာ
။ကိုတက်နိုင်သတင်းပေးပို့ထားတာပါရှင်။အခုလိုမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာပုံမှန်144တပ်မြင့်ချက်ကိုထိုးချိုးဖောက်ပြီးလမ်းမထွက်ဆန္ဒပြမှုတွေရှိလာခဲ့ရင်လူညုံရင်းနဲ့စစ်တပ်ကအကြမ်းဖက်နှိမ်နှင်းမဲ့အရေးကိုနိုင်ငံတကာကလည်းစိုးရိမ်နေပါတယ်။လက်နက်မဲ့ပြည်သူတွေကိုပစ်ခတ်တဲ့ဆိုရဟာတပ်မတော်ကျင့်ဝတ်နဲ့မညီတဲ့ဥပဒေမဲ့လုပ်ရဖြစ်လို့လုံးဝမဖြစ်သင့်ဘူးလို့ American စစ်တပ်ရဲ့ဒုဗိုလ်မှူးကြီးဟောင်းဒေါ်မီမီဝင်းဘက်ကပြောပါတယ်ဟဝိုင်အာရှပစိဖိတ်လုံခြုံမှုလေးလာရေးဌာနပမောက်ခတ်ဒေါ်မီမီဝင်းဘတ်ကို VOE မြန်မာဌာနမှဦးသန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။မင်္ဂလာပါရှင်
။ဟုတ်ကဲ့ဒေါ်မီမီဝင်းဘတ်ခင်ဗျာဒေါ်မီဝင်းဘတ်ကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်စစ်ဖက်ရက်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေကိုဟိုတင်တန်းနေပေးခဲ့တဲ့နှီးနှောဖလှယ်ပွဲတွေဦးဆောင်ပြီးလုပ်ခဲ့ပေးခဲ့သူဆိုတော့အခုမာပြီမာဖြစ်နေတဲ့အခြေအနေကအခုဒါလောလောဆယ်ရတော့စစ်အာဏာသိမ်းတာပေါ့နော်စစ်အာဏာသိမ်းတဲ့အပြင်ကိုအခုနောက်ထပ်ဖြစ်လာတဲ့ဒုတက်မလာတဲ့ဟိုဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့လမ်းမပေါ်မှာထွက်ပြီးဆန္ဒပြလူတွေနဲ့ဒီမြန်မာစစ်တပ်နဲ့လုံခြုံရေးတွေနဲ့ထိတိုက်တွေ့ရမယ့်အခြေအနေမျိုးရောက်နေတဲ့လို့ဆိုတဲ့ပုံစံဖြစ်နေပြီ။အဲတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်1988လို့အချိန်တုန်းကစစ်တပ်ကပြစ်ခတ်လို့ဒါလမ်းမပေါ်မှာလူတွေတေချေကြတယ်၊ဒုထက်တန်ယိုတွေအကြီးအကျယ်ဖြစ်ခဲ့တယ်။အဲဒီအတွက်ကြောင့်လည်းဒါမြန်မာနိုင်ငံစစ်တပ်ကိုအားလုံးကဝေဖန်ကြတာရှိတာပေါ့နော်။အဲတော့မြန်မာစစ်တပ်ကအရာရှိကြီးတွေနဲ့ရောမြန်မာစစ်တပ်ကိုအရင်ရင်းနှီးကြွမ်းဝင်မှုရှိတဲ့ American တပ်မတော်ရဲ့အရာရှိဟောင်းတယောက်အနေနဲ့ဒီမှာဆိုလို့ရှိရင်ဒေါ်မီဝင်းပတ်နေအခုလက်ရှိအချိန်လေးကိုဘယ်လိုမြင်လဲခင်ဗျာဒါမျိုးတွေပြစ်ခတ်မှုတွေတွေ့ထက်တန်ယူကိစ္စတွေပေါ်လာလိမ့်မယ်လို့ထင်တာ
အာကျမကတော့မဖြစ်စေချင်ဘူးเนาะအဲ့ဒါမဖြစ်လည်းမဖြစ်တင်ဘူးအာကျမအတွက်ကတော့ဒီကျမမှာကျမတို့စင်တာမှာလာပြီးတော့အာတင်သွားတဲ့အာဘုံဘုံမူကြီးတွေကဘုံမူကျုပ်ဘုံမူကြီးတွေကအရန်မဲ့တော်တယ်လူကောင်လူပေါ်လူကောင်နေနောက်ပြီးတော့သူတို့တွေကဟိုနေအရန်လဲစူးစားတယ်သူတို့တွေကနောက်ပြီးတော့လဲနိုင်ငံတော်လဲချစ်တယ်လို့သူတို့ကျမတွေ့ရတယ်เนาะso အခုအချိန်မှာကဒီဒီလက်လက်မရှိတဲ့ပြည်သူလူထုကိုဟိုဗာလဲပြစ်တယ်ဆိုလို့ရှိလို့ရှင်ဒီကဘာကြီးကလက်မခံနိုင်တော့ဘူးကျမတို့ရဲ့အခုဆိုလို့ရှင် American မကပါဘူးဒီဒီကဘာလုံးမှာပေါ့နော်ကျမတို့ရဲ့ soldier လို့ပြောလိုက်နေ standard army yes you know professional army soldier ဆိုလို့ရှိလို့ရှင်အဲ့လိုမျိုး code of conduct ကလုံးဝလုံးလို့မရ
ဒါကျင့်ဝတ်နဲ့ညီရမယ်ပေါ့နော်ဒါတတ်မှတ်ထားတဲ့ကျင့်ဝတ်စီစံတွေကိုချိုးဖောက်လို့မရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်က
ဲ့ဒီလိုပစ္စည်းမျိုးတွေနဲ့ပတ်သက်လို့ရှိရင်ဒါကဒါ American ပြည်အောင်စုမှာဆိုလို့ရှိရင်စစ်တပ်မှာဒီလိုအကြောင်းအရာတွေဒီလိုကျင့်ဝတ်တွေနဲ့ပတ်သက်လို့ရှိရင်အဲဘယ်လိုတတ်မှတ်ထားတာရှိလဲခင်ဗျာဒီပြည်သူတွေနဲ့ဆက်ဆံတဲ့ကိစ္စနောက်အထူးသဖြင့်ပေါ့နော်ဒီလိုဟိုလုံခြုံရေးဆိုင်ရာကိစ္စတွေမှာစစ်တပ်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်ဖို့ကြီးနိုင်တဲ့အခြေအနေမျိုးတွေမှာဆိုလို့ရှိရင်ဘာဘလို့တွေများကျင့်ဝတ်တိက္ခာတွေပြဋ္ဌာန်းထားရရှိတယ
်။ဟုတ်ကဲ့။ကျမတို့ကိုနိုင်ကတော့ကျမတို့ရဲ့ American တက်မတော်ကနော်အပြီးတည်တဲ့ရေးထဲမှာလုံးဝဝင်ဆွဲလို့မရဘူး
။ဟုတ်
ဟုတ်။ဟိုဒီလိုမျိုးလုံခြုံရေးနဲ့ပတ်သက်ပြီးတော့လိုအပ်လာလို့ရှိရင်ရဲပထမဆုံးကရဲပေါ့နော်။ရဲကနိုင်လို့ရှိရင်ကျမတို့မှာက National Guard ဆိုတာရှိတယ
်။ပြည်ဆောင်တပ်တွေဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီကပါလေစစ်သားတွေကသူတို့တွေကဒီဒီလူထုကိုဘလို့အသေးချာပါလေထိန်းနိုင်နေဆိုတဲ့ဥစ္စာ training တွေရတာလေကျမတို့စစ်တပ်ကကြတော့တက်မတော်ကကျမတို့ထိန်းသိမ်းတဲ့ဟိုအဲ့လိုမျိုးတွေတင်ထားတာမဟုတ်ဘူးဆိုတော့လေကျမတို့တိုးနေတဲ့မှာဥပဒေအရလဲကျမတို့ပါလေဤတွင်းထဲမှာကျမတို့ဘာမှလုံးဝဝင်ဆွက်လို့မရ
ဟုတ်ကဲ့စစ်တပ်ကနေဝင်ဆွက်မယ်စာအုပ်ကိုဒီရဲတပ်ဖွဲ့ကနေမနိုင်တဲ့ကိစ္စတွေလိုအပ်တဲ့အခါကျလို့ရှိရင် National Guard ဆိုခေါ်တဲ့ဟိုဒီမဲ့ဟိုကြီးနေအရန်တက်ဖွဲ့တွေပေါ့နော်ဝင်ပြီးတော့ထိမ့်သိမ့်ပြရတော့အဲ့ဒီအခြေအနေမျိုးတွေကဘယ်လုံးနေရဖြစ်ခဲ့တယ်အခုကျွန်တော်နောက်ဆုံးကြတာတော့ဒီဒီဒီ January 6ရက်နေ့လောက်တုန်းကဆိုလို့ရှိရင်ဒါဟိုတော်တော်လေးကိုဒါအကြမ်းဖက်မှုကိစ္စလို့တော့ပြောလို့ရပါတယ်ဒါဆန္ဒပြတဲ့လူတွေကကိုယ်တော်လေးကိုအတင်းဝင်ကြည့်ရဲရဲတွေအနေနဲ့ da ku 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 ka kwe de a ni ne law be ho tong tan ko khu kan pi lo naw so a shoe pe lai lo win si khan la ya de a ni tha myo daw shi de a yi naw pai ma lo ho national guard force yu ma tui ye a la pi lo ta cha lo ni ka ma phit bu bo no a yi lo di national guard force ya be di american pi aw su de ma true cha cha lo win pi lo di de po pi lo swet phe ya de a chi ni myo ye tamai chang ni yo shi ga la
Okay, damai ini mah January 6 ni mah dah mah ber, tu lo bama lama apa le, tu lo tengah matu mai tu.
Tu
lo kemarin ada Chani ni ber di jumpa pasangan dia ada tu ye, lo ni ni orang ni tu lo piang lo like, no? So now dah kuda, wah cuma rumah cizong mana dia, so pasangan dia mu cizong tu kuda jalan Los Angeles mah, tu town kuya. American sitter ga lowa ma pao da me national california but los angeles or california so california national ga win bi lo kun ni de ai kun ni de a kha ma ai ma so sanda pya da lu thain jor ne sanda pya da ai a chain ma le lu tiyaw be te ba de sanda pya da lu tiyaw be te ai te da ga ba lo le so ro di hon ni ya ba le sit da ga tu o ba tu ba tu ko attack lo lo tu ga pyan bi lo
ဟိုနည်းလှုပ်လိုက်တဲ့ကုက္ကနာပေါ့အင်းဟုတ်ရအဲ့ဒီအချိန်မှာလူတယောက်ဗာလဲနက်ရှင်နယ်ဂါပြစ်လို့သိသွားတာတယောက်ပဲရှိတယ်ဟုတ်ကဲ့အဲ့တော့ဒါစစ်တပ်ကတော့ဒါဒီတွင်ရေးကိစ္စတွေမှာလမ်းမှာအထွက်ပြီးတော့ဆန္ဒပြတဲ့ကိစ္စတွေမှာဝင်ပြီးဆက်ဖက်တာမရှိဘူးဒါပေမဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့ပေါ့နော်ဒါအားလုံးပဲသိကြပါတယ်နိုင်ငံတကာမှာရှိနေတာပေါ့နိုင်ငံတ ဒီမရိန်းတပ်ဖွဲ့ဝင်တွေကဒါအရက်သားတွေကိုတွားပြီးတော့ပြစ်လိုက်ပြီးတော့ပြစ်ခတ်ပြီးတော့ဒါအရေးယူခံရတဲ့ကိစ္စမျိုးတွေရှိတယ်။အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ဒါကဟိုအမေရိကန်တပ်ဖွဲ့တွေကဒီပြည်တွင်းမှာတော့ဝင်မဆက်ဘူး။ဒါပေမဲ့ဒီပမှာဟိုလိုအရက်ဖက်ပြည်သူတွေကိုပြစ်ခတ်တယ်ဆိုတဲ့ကိစ္စတွေရောဒါတွေနိုင်ငံပတ်သက်လို့အထူးတလဲတားမြစ်ချက်တွေရှိလားအရေးယူမှုတွေရှိလား
။အရေးယူရှိတယ်။အကယ်၍အဲ့ဒါဖောက်ပြားလို့ရှိလို့ရှိရင်သူတို့ကလည်း court martial ထိခံထိတယ
်။အဲ့ဒီ
ပြီးတော့ထောင်ကြရတယ်လည်းအများကြီးရှိတယ်။ဆိုကျမတို့ဆိုလို့ရှိရင်အခုဆိုဗာလေကျမမှတ်မိတာ General McChrystal လေကျမတို့ရဲ့လေ General Stanley McChrystal သူကဗာလေ Iraq မှာ2009ခုနှစ်တုန်းကပေါ့နော်သူကဗာအကျုပ်အဲ့ဒီမှာအဲ Iraq မှာအဲ့ဒီမှာသူပြောတာလူပြည်သူလူထုကိုရဲ့အလေးထားပြီးတော့ရဲ့ဟိုနေဗာလေအကာအကွယ်ပေးရမယ်တဲ့အဲ့ဒီကာကွယ်ပေးတော့မှပြည်သူလူထုကကိုယ်ကိုထောက်ခံပေးမယ်လို့သူကမြင်တယ်ပြောနော်ဘာလို့ဆိုတော့ဟိုအဲ့ဒီဥစ္စာကဘာလဲပြည်သူလူထုမနဲ့မကင်နာတယ်လက်နဲ့မရှိတဲ့ပြည်သူလူထုကိုတတ်တဲ့ဥစ္စာကကျမတို့စီမှာဘာလဲ immoral unethical လို့ယူဆကျမတို့ဒ
ီကိုကျင့်မဲ့ပြည်သူလူထုရဲ့အပြုအမူနော်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဒီမကပါပဲဒါဒါဥစ္စာဒီကဘာလုံးရဲ့ standard ဖြစ်သွားပြီ the professional army a standard army ဆိုလို့ရှိရင်ဒီဥစ္စာကပြည်သူလူထုဘာလည်းမရှိတဲ့ပြည်သူလူထုကိုမပြည့်ရဘူးဆိုတာကျမတို့မှာရှိတယ်။အာဘာလို့လဲဆိုနောက်ပြီးတော့ဟိုအဲ့ဒါတွေမကပေါ့နော်။ကျမတို့တွေ့ရတာစစ်စင်ရေးတွေလုပ်တဲ့အခါမှာပြည်သူလူထုရဲ့ထောက်ခံမှုမရှိဘူး၊ယုံကြည်မှုမရှိဘူးဆိုရင်ကျမတို့အတွက်ကိုစစ်စင်ရပိုးပြီးတော့ခက်ခဲတယ်။ခက်ရင်နဲ့ဆိုတော့လေအဲ့ဒါနဲ့ပတ်သက်ပြီးတော့လေကျမတို့ရဲ့ operational reason ပေါ့နော်
။ဟုတ်ပါရှင
်။ဆိုပြည်သူလူထုရဲ့ထောက်ခံမှုလေးစားမှုယုံကြည်မှုကအရန်လိုအပ်တယ်ကျမတို့ဒီနေ့နဲ့မှာဒီထဲမှာနိုင်ငံထဲမှာတော့မကအပြင်သွားတဲ့အတူပဲအတူတူပဲ
ဟုတ်ကဲ့အဲ့တော့လော်မီဝင်းဘတ်ပြောတဲ့သဘောကတော့စစ်တပ်တစ်ခုအနေနဲ့တကယ်ကိုကျင်းဝင်းတိုက်ခါနဲ့ပြေးသွားတဲ့စစ်တပ်တစ်ခုအနေနဲ့ဟာလက်နဲ့မဲတဲ့ပြည်သူတွေကိုပြစ်ခတ်မယ်ဆိုရင်ဒါကျင်းဝင်းတိုက်ခါကိုချိုးဖောက်ရကြတယ်အလားတူပဲလူထုရဲ့ထောက်ခံမှုကိုမရဘဲနဲ့စစ်စင်ရေးတွေမှာအောင်မြင်နိုင်မှာမဟုတ်ဘူးစင်ပြေမှာမဟုတ်ဘူးဆိုတဲ့သဘောကိုပြောတာပေါ့နော်
โอเค
โอเคဒီနေရာမှာအရင်တုန်းကလည်းဒါ American citizen အနေနဲ့ဒီနိုင်ငံခြားကိစ္စတွေမှာပြည်သူတွေနဲ့ပတ်သက်ပြီးတော့တချို့ဟိုနမဲပြက်ကလေးတွေပေါ့နော်လောက်ခဲ့ဟိုဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေလည်းဒါရှိခဲ့တာပဲဖြစ်တယ်ဆိုတော့ဓာရီနဲ့ပတ်သက်ပြီးတော့သင်္ကန်းစာယူဝဲရာလေးနောက်ဟိုဓာရီကဘာတွေရှိခဲ့လဲအဲ့လိုအဲ့ဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေဥပမာအဖြစ်ကျွန်တော်ကြားမှုတွေရှိပါတယ်ဗီယက်နမ်မှာဆိုလို့ရှိရင်လည်းဟို American တွေတွားတော့က ရက်ွက်လူလူနဲ့ပတ်သက်ပြီးတော့တချို့ပြဿနာလေးရှိခဲ့ဘူးတာလေးကျွန်တော်တို့ရုပ်ရှင်တွေဝင်ပြီးမှလည်းမြင်ဘူးလေအဲ့အဲ့ဒါလေးတစ်ချက်လေးပြောပြပါလားအ
ဲ့ဒါ Yeah ကိုသားဝင်ထွန်ပြောရဲ့ဥစား platoon လို့ထင်ပါတယ
် Okay 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 platoon ဆိုရင်ကို Charlie Sheen နေလေ Okay အဲ့ဒါဒီဟဲ့ဖြစ်ဖြစ်ကိုကျွန်တော်ထင်တယ်အခြေခံပြီးရိုက်တဲ့ရုပ်ရှင်လို့ကျွန်တော
် Okay အဲ့ဒီဥစားကကျမတို့စီမားကလည်းသင်ခန်းစာအများကြီးကျမတို့ကလည်းစစ်ပိုလောင်းတွေကအဲ့ဒီဥစားကိုသင်ရပါတယ် Mee Lai Massacre ဆိုတဲ့ဥစားအဲ့ဒီဥစ္စာက1968နော်1988နှစ်မှာပေါ့နော်ဒီ Lieutenant Kelly နဲ့သူ့ဗတ်တဆူပေါ့နော်တခုဒီ My Life ဆိုတဲ့အာကြေးရွာလေးဗီယက်နမ်ကြေးရွာလေးဝင်နေအဲ့ဒီဝင်တဲ့အခါမှာဘာလို့သူဘာလို့ဝင်လဲဆိုတော့သူကအဲ့ဒီသတင်းကြားတာကတဲ့အဲ့ဒီကြေးရွာကဒဘုံကိုအာဗာလဲ
ဟုတ်ပါနေ
ဟုတ်ပါနေတဲ့ထောက်ပံ့နေတဲ့အာကြေးရွာလို့ပြောသူသွားတယ်သွားပြီးတော့အဲ့ဒီမှာသွားတဲ့အခါကျတော့ဒီကြေးရွာလက်နက်ကင်တွေမဟုတ်ဘူးကြည်ရတဲ့တမန်လူတွေပဲအဲ့ဒီဥစ္စာသူတို့ဘာမှမတွေးတဲ့အခါကျတော့အဲ့လူတွေကိုတတ်ကုန်အဲ့ဒီတွေကိုဗာလဲတတ်တဲ့အခါကျတော့အဲ့ဒီအချိန်မှာအာဟိုနေ့ကဗာလဲကျမတို့ရဲ့ဗာလဲရဟယင်ပေါ့နော်အာ Warren Officer Thompson ကအပေါ်ရဟယင်မောင်းပြီးတော့သူကဒီ Lieutenant Kelly ကို support လုပ်ဖို့လာတာ air support လုပ်ပေးဖို့လာတာအဲ့ဒီအချိန်မှာသူဒီဥစ္စာတွေ့သွားတဲ့အခါကျတော့သူကတခါတည်းအဲ့ဒီ Lieutenant Kelly ကိုမပြစ်အောင်သူလိုက်တာတဲ့လိုက်တာပြီးတော့ပြီးလဲပြီးတော့မသေးတဲ့လူတွေကိုအားလုံးသူလေအကူအညီပြီးတော့ပေးမှပြီးတော့တခြားနေရာကိုရအောင်လုပ်ပေးလိုက်တယ်ပြီးလဲပြီးတော့ပေါ့နော် Lieutenant Kelly ကြောင့်သူကွာတိုင်တဲ့အခါကျတော့အဲ့ဒီမှာ Lieutenant Kelly နဲ့သူ့ရဲ့ဗါလဲ25ယောက်အောက်ကသူ့ရဲ
့တပ်ဖွဲ့ဝင်တွေပေါ့ဟုတ်ကဲ့
Okay တက်ဖွဲ့ဝင်25ယောက်အလုံးခွတ်မှဆိုထိပ်ပြီးတော့ဝင်ရင်းပါလေထောင်ကြထောင်ကြ
ပြီးတော့အဲ့တော့ဒီစစ်ကုံရုံးတင်တဲ့ဒီစာပေါ့နော်ဒါစစ်ကုံရုံးတင်တဲ့အခါမှာဒါစင်ကြီးပေါ့နော်ဒါစစ်တပ်ဆိုတာအမိန့်နဲ့လောက်ခဲ့ကြရတဲ့ဆိုတော့စစ်တပ်ရဲ့အမိန့်နဲ့စင်ကြီးဆိုတော့ဟိုကျွန်တော်တို့ပြောစရာလေးရှိတယ်ဘာထူးသဖြင့်ဒီလိုဟိုစစ်မြေပြင်ဓမ္မမို့လို့အရေးပေါ်ဒီစာတွေမှာဆိုလို့ရှိရင်စစ်တပ်ဟာအမိန့်လာကြတယ်အထက်အရာရှိရာပြီးတဲ့အမိန့်ကိုဒါအောက်ခြေကနေပြီးတော့လိုက်နာပြီးတော့ပြစ်ဆိုလဲပြစ်ရမှာပဲပေါ့နော်အဲ့တော့ဒီလိုစစ်သားတွေကအထက်ကပြီးတဲ့အမိန့်ကြောင့်ပြစ်ရပါတယ်ဆိုပြီးတော့ဒီအထူးသဖြင့်ဒီဗီယက်နမ်ကိစ္စပေါ့နော်လူတဲနဲ့ကယ်လီတို့ကိစ္စမှာ25ယောက်စလုံးကဒီကြားထဲမှာသူတို့အနေနဲ့အဲ့လိုစင်ကြေးပေးပြီးတော့ဟိုထောင်ထဲအပြစ်ဒဏ်အနေလွတ်မြောက်တာတွေပါရင်မရှိဘူးလား
ရှိဘူးဘာလို့လဲဆိုတော့ Lieutenant Kelly ပြလိုက်တဲ့အမိန့်က illegal and immoral ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီ
ဟုတ်ကဲ့ဟိုဥပဒေနဲ့မညီဘူးကျင့်ဝတ်တိုက်ခါနဲ့မညီတဲ့အမိန့်အဲ့ဒါကိုနားလည်ရအောင်ဆို
အဲ့ဒါလုံးလို့မရဘူးအဲ့ဒါတချို့အဲ့ဒီ25ယောက်တည်းကတချို့တွေကအဲ့ဒီဥစ္စာကိုစင်ကြေပြပြီးတော့လုပ်ပါတယ်ဒါပေမဲ့အဲ့ဒါမရဘူးမအောင်မြင်ဘူးဒီဥစ္စာလဲဟိုနည်းကျွန်မခုနပြောသလိုပဲ you american စစ်တပ်တင်မကเนาะတခြားဗာလေဒီ standard army ဟို professional army အစစ်တပ်တွေကအားလုံးကဒီကျင့်ဝတ်အားလုံးရှိကြပါတယ်เนาะဒီဥစ္စာကဘာနဲ့ဖြစ်သွားကဘာ
အဲ့တော့ဒီဒါကဟိုကျင့်ဝတ်နဲ့ဥပဒေကြောင်းနဲ့ညီတဲ့အမိန်မဟုတ်ကျင့်ဝတ်တဲ့နဲ့ညီတဲ့အမိန်မဟုတ်ဆိုတာကိုစဉ်းစားစဉ်းကျင်ဟုတ်ပါတော့ဒါကစစ်တပ်မှာစစ်သားတိုင်းစစ်ဘုတ်တိုင်းတင်ယူကြရမယ်လေ့ကျင့်ကြရမယ်ဆိုတော့တော်မီဝင်းပိုက်ပြောပါတယ်ဒါဒီပြောတဲ့အတိုင်းသိရတာပေါ့နော်ဟိုမြန်မာစစ်တပ်နဲ့တော်တော်လေးကိုအနီးကပ်ဆက်ဆံမှုတဲ့ဆရာမအနေနဲ့ဆိုရင်ရောဒီလိုဗမာစစ်တပ်ဖွဲ့မှာဒီလိုကိစ္စမျိုးတွေကိုကျင့်ဝတ်တိုက်ခါတွေကိစ္စမျိုးတွေကိုအလေးပေးပြီးတော့ပြောလာတာတွေရှိသလားခင်ဗျာဒါ1988ခုလောက်ကဟိုဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့တော့စစ်တပ်ကတော်တော်လေးဝေဖန်ခံရတယ်လူလူကလည်းဟိုယုံမုန်းတာတွေခံရတယ်ပေါ့နော်ဒီနောက်ပိုင်းမှာအမေရိကန်နဲ့ဒီလိုဆက်ဆံမှုတွေဟိုလှုပ်လာတယ်သင်တန်းတွေပေးတယ်နှိမ့်ောဖလင်ပွဲတွေလုပ်တယ်ဆိုတော့ဒီကြားထဲမှာဒီလိုကျင့်ဝတ်တိုက်ခါနဲ့ညီတဲ့အမိန့်တို့ဒါဟိုဒီကိစ္စတွေကိုနားလည်နိုင်မှုဆိုတာတွေကမြန်မာစစ်တပ်ထဲမှာဘယ်လောက်ထိကြေကျန်နေကြေကျန်ရှိကြလဲခင်ဗျာ
သူတို့ရဲ့ code of conduct ကိုကြည့်လိုက်လို့ရှင်တော့ပါပါတယ်ဒီဥစ္စာဒီကျင့်ဝတ်သိက္ခာရှိတဲ့ဥစ္စာတွေဆိုကျွန်မ
ကျွန်မတို့သားတိုင်းလိုက်နာရမယ်အမိန့်ဟု
တ်လိုက်နာရမယ်ဗါလေ code of conduct ပေါ့နော်သူတို့မှာရှိတဲ့ဥစ္စာတစ်ခုရှိပါတယ်ဗျပြည်သူလူထုကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာရှိတယ်နော်ပြည်သူလူထုကာကွယ်ရမယ်ဆိုတဲ့ကိုကကျွန်မပြောချင်တာကပြည်သူလူထုကိုဗါလေဟိုနည်းလက်နဲ့မရှိတဲ့ပြည်သူလူထုကိုတစ်နှက်နဲ့ပြစ်လို့ရှင်ဒါကတော့လူတို့ကိုကာကွယ်တယ်လို့ပြောလို့မရတော့ဘူးเนา
ะဟုတ်ကဲ့ခင်ဗျာက ကျေးဇူးတင်ပါတယ်ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်လို့အခုဒုတိယချက်ချာဟိုပြောစရာဗာမြန်ရှိတယ်ခင်ဗျာဒါမြန်မာနိုင်ငံရဲ့စစ်တပ်အခြေအနေကိုねရင်းနှီးစွာဟိုလက်ဆံနောက်ပြီးတော့ဟိုနီနောပလန်မှုတွေလုပ်လာခဲ့တဲ့ရာရှိကြီးတွေပါပါဝင်ပတ်သက်နေတဲ့အခြေအနေဆိုတော့တော်မမီဝင်းပိုင်အနေနဲ့ဗာရင်းနဲ့ထပ်ပြီးပြောစရာရှိသေးတယ်ခင
်ဗျာအာကျမကတော့ကျမတို့စင်တာကိုလာသွားတဲ့ဝိပုံကြီးပေါ့နော်သူတို့ကအရန်တော်ရဲ့အရန်ဟိုနေစူးစားတယ်နောက်ပြီးတော့ဟိုနေအီရန်စုမြန်မာနိုင်ငံလည်းကိုယ်နိုင်ငံလည်းကိုချစ်တယ်အဲ့ဒီဥစ္စာဖြစ်နေတဲ့ဥစ္စာကိုအခုဒီလိုမျိုးအကယ်၍ပေါ့နော်ဒီလိုမျိုး1988လိုမျိုးဖြစ်သွားလို့ရှိရင်သူတို့ရဲ့ဂုံတိတ်ခါကြီးအရန်မြန်မာတက်မရဲဂုံတိတ်ခါကြမယ်နောက်ပြီးတော့ဗာလဲအပြည်ကြီးဆိုင်ရာစစ်တပ်တွေရဲ့အတိုင်းဝိုင်းနေမှာလဲဒီလူဆိုလူဆိုဆိုပြီးတော့เนาะလူရိုင်းဆိုပြီးတော့အချင်းခါမှာကျမအရန်စိတ်ပူပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာเนาะဟုတ်ကဲ့
ဒေါ်မီမီဝင်းဘတ်ကို VOA မြန်မာဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားတာပါအခုလိုမြန်မာနိုင်ငံမှာဆီယနာတိန်းနာကိုကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုအင်အားသုံးနှိမ်နှင်းပြိုခွဲတာတွေကြောင့်ဆန္ဒပြလူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့မြင်မိတဲ့အကြောင်း February 9ရက်နေ့မှာဖွဲ့စည်းလိုက်တဲ့အထွေထွေတပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီပြောခွင့်ရကိုသူအောင်က VOA ကိုပြောပါတယ်ကိုသူအောင်ကတော့ကိုချိုချိုတင်ကဆက်သွယ်မြင်မြန်ထားပါတယ်ရှင
်ဆိုတော့ကိုသူအောင်ဒီနေ့တွေ့ရတဲ့ရောက်ခဲ့တဲ့လေရန်ပေါဝင်ကျင်စတဲ့အပြင်ပေါ့အဲ့ဒီမြင်ကွင်းလေးကိုလည်းနည်းနည်းပြောပြပါဦးဒီလက်ရှိနောက်ဆုံးအခြေအနေကြည့်
ဒါရှိခြင်းတွေကကျွန်တော်တို့ဒီမနေ့ကကျွန်တော်တို့ဝမ်ဖူဖူချင်ညာတယ်ဒါပေမဲ့ဒီကျွန်တော်ဒီလူငယ်တွေကနောက်လှူရှားသူတွေကဝမ်ဖူဖူချင်ညာတော့ကိုကျွန်တော်တို့ဟိုရက်ဖို့ကျွန်တော်တို့အစီအစဉ်မရှိဘူးဆက်ပြီးလှုပ်ကြမယ်ဆိုပြီးတော့ဆက်ပြီးလှုပ်တယ်နောက်မနေ့ကမနေ့ပိုင်းကျွန်တော်တို့ဒီအာနာပိုင်းဘက်ကပေါ်တော့လာပြီးတော့တားတာရှိတယ်နောက်တစ်ခုကသူတို့ဝမ်ဖူဖူထုတ်ထားတဲ့အတိုင်း၅ရောက်စီတန်းပြီးတော့လှူရှားမှုလှုပ်ဖို့ပြောတယ်သို့တော်သူတို့ဒီဟိုအာနာဘမက်ကတစုံတည်းတင်းပါတယ်အခြေအနေမျိုးမရှိခဲ့ဘူးပေါ့နော်ဒါပေမဲ့နေ့လယ်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်ကြောင်းတွေကမျိုးတဲကိုခြိတက်ဖို့လုပ်တဲ့အခါမှာသူတို့ဘက်ကလူစုခွဲမယ်ဆိုပြီးတော့တတိပေးပြီးတော့တိုးနည်းနည်းဟိုတင်းပါလာတော့တွေ့ရတယ်ပေါ့နော်အဲ့တော့တချို့ FOD ထောက်ရှားသူတွေကလူစုခွဲပေးကြတာရှိတယ်တချို့ကလည်းဒီဟိုထောက်ရှားမှုဆက်လုပ်နေရတဲ့ရှိတယ်ပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့ကိုသူအောင်တို့ဒီနေ့အထွေထွေတပိတ်ပူပေါင်းဆောင်ရွက်ကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာကျွန်တော်တွေ့ပါတယ်အဲ့ဒီကော်မတီကနေပြီးတော့ဟလာဆန္ဒပြသူတွေကိုပန်ကြားတာနှိုးဆော်တာလည်းပဲထုတ်တာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဆန္ဒပြတာတွေကိုနှိမ်နှင်းမယ်ဖြိုခွင်းမယ်ဖမ်းဆီးတာတွေလုပ်မယ်ဆိုတာကဒါကကိုသူအောင်တို့အရင်တုန်းကလည်းပဲမျှော်လင့်ထားပြီးသားကိစ္စလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုမျိုးအခြေအနေကိုရင်ဆိုင်ရတဲ့အခါမှာဘယ်လိုတုံ့ပြန်လှုပ်ဆောင်ကြမယ်ဆိုတဲ့အစီအစဉ်များစဉ်းစားထားတာရှိကြပါလား
လောလောဆယ်တော့ကျွန်တော်တို့ဟိုကိုစူးစီးမှုပေါ့နော်ကိုအင်အားကိုပဲအသုံးချပြီးတော့ကျွန်တော်တို့လှုပ်ရှားရမယ်လို့လောလောဆယ်ကျွန်တော်တို့ဟိုစဉ်းစားထားတယ်ခင်ဗျာဘာလို့အခုလူကျွန်တော်တို့တရားကိုဖမ်းနေဆိုရင်ဂျန်နေသူတွေကဒီတရားကိုဒီတရားစီကိုဟိုလိုက်သွားဖို့ပေါ့နော်အဓိကတော့အဲ့တရားစီကိုပူပေါင်းဖို့ပြန်လှုပ်ပေးဖို့တောင်းဆိုဖို့ပေါ့နောက်တစ်ခုသူ့ပြန်မပါမချင်းကိုလူစုတွေပြန်မခွဲပေးနဲ့နောက်ကိုပြန်မဆုပ်ဖို့ပေါ့ဆိုလိုချင်တယ်ကျွန်တော်တို့ကျွန်တော်တို့အချင်းချင်းစီလုံးညီညွတ်ပုံမှာမူတည်ပြီးတော့ခုနဖန်ဆီးရဲ့ဒီမတရားဖန်ဆီးတဲ့မှုတွေကိုကျွန်တော်ကြော်လာနိုင်မယ်လို့ကျွန်တော်တို့လက်ရှိအခြေအနေအရလုပ်နေရတာပေါ့ဒါပေမဲ့တေချာတာကကျွန်တော်တို့ဒီသူတို့ဘက်ကတုံ့ပြန်လာမယ့်အပေါ်မှာသူတို့တုံ့ပြန်လာတာကိုမစောင့်ဝဲနဲ့ကျွန်တော်တို့မှအစည်းအဝေးရှိတင်နေအဲ့ဒီအစည်းအဝေးတိုင်းဆက်ပြီးတော့ဆောင်ရွက်တဲ့ဟိုဆက်ပြီးတော့ကိုဖာသာကိုဆောင်ရွက်မှာကျွန်တော်ရွေရောရောက်မယ်လို့ယူဆတယ်ပေါ့နော်အဲ့ဒီတည်းကကျွန်တော်တို့ဒီတပိတ်တပ်ဦးကခေါင်းဆောင်နေတဲ့တိုင်ပင်ပြီးတော့ပြင်ဆင်နေရလို့ရှိတယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဟလာနှိမ့်နှင်းတာဖြိုခွဲတာဖန်းနာစီးတာအတ္တတွေကြောင့်မို့လို့ပြီးခဲ့တဲ့ရက်ပိုင်းတွေဒီကနေ့ထိတွေ့ရတဲ့ဆန္ဒပြပွဲတွေရဲ့အရှိန်ဘယ်လောက်အထိညော့သွားမလဲဘယ်လောက်အထိထိခိုက်သွားမယ်လို့ခန့်မှန်းလို့ရတယ်လဲ
ကျွန်တော်တင်တာသူအာနာရှင်ကတော့တစုံတရာဖိနှိပ်မှုတစုံတရာကျွန်တော်တို့ပြိပင်တာစီမွေလုံနေပါပဲဒါပေမဲ့ဒီတစ်ခေါက်ကျွန်တော်တို့လူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ပေါ့ကျွန်တော်တို့အခုလောလောဆယ်ဒီလူငယ်တွေကြားထဲမှာဖြစ်နေတာကကျွန်တော်တို့မျိုးဆက်တာရှုံထပ်ပြီးတော့ရှုံခဲ့ရင်ငါတို့မျိုးဆက်တော့နှစ်ပေါင်ထက်အကြာကြီးဆရာနာရှင်အကိုရောက်လိမ့်မယ်ပြီးတော့ဒီဘွဲမှာငါတို့ရှုံလိမ့်မဖြစ်ဘူးရှုံလိမ့်မဖြစ်ဘူးငါတို့နိုင်အောင်တိုက်မှရမယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီလမ်းမပေါ်ထွက်လာခဲ့ကြတာပေါ့လူငယ်တွေဆိုတော့အဲ့ဒီယုံကြည်ချက်ကြောင့်ပဲသူတို့လက်ရှိပြည်နှိပ်မှုတွေကကျွန်တော်တို့ရဲ့ဒီဖြုတ်ရှားမှုရှိန်ကိုတစုံတရာထိခိုက်မှုမဖြစ်စေနိုင်ဘူးကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့
ဒီလိုဆန္ဒပြကန့်ကွက်နေတဲ့ဆရာနာတိန်းနာကိုဆန္ဒပြကန့်ကွက်နေတဲ့လက်ရှိလှုပ်ရှားမှုတွေပေါ့နော်ကျွန်တော်တို့အခုအချိန်ကြီးတွေ့ထားသမျှဆိုရင်ဟလာလမ်းမော့ထွက်ဆန္ဒပြတာတွေရှိတယ်ပြီးတော့ la sit kaung si ne ma pu paw ma saung phe ne an tu pi lo la a lo ma sin ja da so de lou sha mu de khu shi de naw pi de kha ja lo la lu du ga ni pi lo ko nei ne ma be ko nei pi lo ta mat a chein dui ma tan bon dui ti pi lo la kan kwet chaung pya ja de lou sha mu ri shi de di lou sha mu dui di ye shi blaw thi twa ya me lo ko tu aw no khan man tha da shi ba da la ye tu ne pi nai da la blaw thi ye shi twa ma
အဓိကကကျွန်တော်တို့ကလက်ရှိကြွေးကြော်တန်တွေကအာဘယ်လိုအမျိုးမျိုးဖြစ်နေလဲနောက်တစ်ခုကကျွန်တော်တို့လိုချင်တဲ့ရီမန်းချက်ကလက်ရှိကြွေးကြော်တန်တွေမှာဆရာနာစင်စင်နဲ့ပြုတ်ကြရည်ရှိတယ်နောက်ဒီဖက်စီကန်တော့လည်းတော်တော်စုကြည့်နေကောင်းဆောင်မှာပြန်လုပ်ပေးရှိတယ်ဒီဥပမာဆရာနာစင်စင်နဲ့ဖြုတ်ချရည်ဆိုတဲ့ရည်ရွယ်ချက်ကိုရောက်ဖို့တော့ကျွန်တော်တို့ရည်ရွယ်ပြင်ဆင်ရမှာဖြစ်ပြီးတော့ကျွန်တော်တို့လက်ရှိဒီကောင်းဆောင်လေးနဲ့လက်ရှိအစိုးလက်ရှိအာဏာရပေါ့လက်ရှိဟိုရွေးကောက်ပွဲနိုင်အစိုးရကိုအတိအမှတ်ပြုပြီးတော့ဒီမြဲနေတဲ့အစိုးရကိုအာဏာပြန်အပ်ဖို့ဆိုတာကအချိန်အကြာကြီးစောင့်လို့မရဘဲနဲ့သုံးဆုံးတဲ့နိုင်ငံတကာဖိအားနဲ့ဖြစ်စေနောက်တော့တပိတ်ရဲ့အရှိန်ကိုညှင့်ပြီးတော့နောက်တစ်ဆင့်ထပ်ပြီးတော့တက်ပြီးတော့ကျွန်တော်တို့အစီအစဉ်တွေဆွဲရဖြစ်စေကျွန်တော်လုပ်ရမယ်ပေါ့နော်ဟိုနှစ်ပိုင်းရှိရလို့မြင်တယ်ရေတို့တွင်းမှာရအောင်လုပ်ရမယ်အစီအစဉ်တွေရှိသလိုရေးရှိကျွန်တော်တို့ဟိုအစီအစဉ်ထပ်ဆွဲပြီးလုပ်ရမယ်ဟာရှိတယ်ပေါ့
ဒီအထွေထွေသပိတ်ပူပေါင်းဆောင်ရွက်ကော်မတီပေါ့နော်ဒီအထွေထွေသပိတ်ပူပေါင်းဆောင်ရွက်ကော်မတီဆိုတာမှာကဘလောက်ထိစုစုစီစီညွညွနဲ့ပါဝင်နေကြပါသလဲတိုင်းပြည်လုံးကိုဖြန့်ကျက်နိုင်ဖို့တိုင်းပြည်လုံးကိုချိတ်ဆက်နိုင်ဖို့အတွက်ကိုရောအစီအစဉ်နေရှိပါပြီလား
အစီအဓိကကကျွန်တော်တို့ကလက်ရှိတပ်ဦးမှာရှိနေတဲ့လှုပ်ရှားမှုခေါင်းဆောင်တွေရှိတယ်သူတို့တာဝန်တွေကဒီလိုပူပေါင်းဆောင်ရွက်ဖို့ဆိုတာလိုအမှန်တည်တော်ညာဒီအလုပ်တွေကိုသူတို့နောက်ကိုပြန်ဆင်းလုပ်ဖို့အချိန်ကမရှိဘူးနောက်တစ်ခုကတခြားတာဝန်ကိုစီယူထားရတဲ့ရဲဘော်တွေလည်းရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီပူပေါင်းဆောင်ရွက်ဒီပူပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းရတဲ့အကြောင်းဟိုကြီးရွယ်ချက်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေကိုပို့ပြီးတော့ထိရောက်စေနိုင်ဖို့နောက်တစ်ခုကအနေရကင်းနိုင်ဖို့နောက်တစ်ခုကလူထုပါဝင်မှုပို့ပြီးတော့အားကောင်းလာဖို့တွေကိုကျွန်တော်တို့ကဟိုဒီကြီးရွယ်တာပေါ့နော်အဲ့လိုမျိုးလုပ်ပေးဖို့ကြီးရွယ်တာပေါ့အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကစပြီးတော့တည်တဲ့ပေါ်ရီတစ်ခုပေါ့နော်လက်ရှိကကျွန်တော်တို့အခုလက်ရှိမှာကျွန်တော်ကတပိတ်ထွေထွေတပိတ်ပူပေါင်းဆောင်ရည်ကော်မတီလိုနာမည်ပေးထားပေးမယ်ကျွန်တော်တို့တပိတ်ထဲကကျွန်တော်တို့ခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတဲ့ဆွေးနွေးပြီးတဲ့သဘောတူညီမှုရတဲ့နာမည်အသစ်ဖြစ်ဖြစ်သွားနိုင်တယ်ထို့အတူကျွန်တော်တို့ဒီတပိတ်အဲတအူးကခေါင်းဆောင်တွေနဲ့လည်းညှိဖို့ကျွန်တော်တို့ဒီကော်မတီထဲမှာပါဖို့ပေါ့နော်ကြိုးစားနေတာတွေဆွေးနွေးနေတာတွေရှိတယ်ထို့အတူပဲအနေနဲ့ရဲရဲကခေါင်းဆောင်တွေဟိုအဖွဲ့အစည်းတွေသူတို့စီကိုကျွန်တော်တို့ဒီရန်ကုန်မှာရှိတဲ့လှုပ်ရှားမှုအခြေခံပြီးတော့ဒီထွေထွေသပိတ်ကော်မတီပူပေါင်းကောင်ရဲဆောင်ရဲကော်မတီရလာတဲ့အချက်တွေပေါ့နော်ဥပမာကျွန်တော်တို့ဟိုလက်ရှိဟိုသပိတ်လှုပ်ရှားမှုကစနစ်တကျဖြစ်ရမယ်ဆိုတဲ့ဟာမျိုးတွေအကြံဉာဏ်မျိုးတွေကျွန်တော်ပို့ဖို့တော့ရှိတယ်ပေါ့ဒါပေမဲ့လက်ရှိကတော့ကျွန်တော်ရန်ကုန်မှာအဓိကလေုံမှာလှုပ်ရှားနေတဲ့အင်အားစုတွေအဓိကတည်ပြီးတော့ဖွဲ့ထားတဲ့ဖွဲ့ဖြစ်တယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီထွေထွေသပိတ်ကော်မတီထွေထွေသပိတ်ပူပေါင်းဆောင်ရွက်ကော်မတီအနေနဲ့တနိုင်ငံလုံးမှာဆန္ဒပြနေတဲ့လူတွေကိုအဓိကပေးတဲ့သတင်းစကားကဘာပါလဲအဓိကတိုက်တွန်းလို့ချက်တွေကဘာပါလဲကိုသူအောင
်အဓိကကျွန်တော်တို့တိုင်းပြည်မှာအုပ်ချုပ်ခဲ့တဲ့ဒီဆရာနာရှင်သက်တာနှစ်ပေါင်း80ကျော်ဖြစ်တယ်ပေါ့သူတို့ကိုကျွန်တော်တို့ကအပြီးတိုင်ဖယ်ရှားဖို့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးလမ်းပေါ်မှာကြွေးကြော်နေုံနေမကဘူးCDM လှုပ်ရှားအောင်လည်းမကဘူးတခြားလှုပ်ရှားမှုတွေတခြားလက်ရှိမပါသေးတဲ့ပြည်သူတွေရဲ့အကူအညီတွေပူပေါင်းဆောင်ရွက်မှုတွေကျွန်တော်အများကြီးလိုရပေါ့နောက်ကျွန်တော်တို့ဒီအကြမ်းဖက်လှုပ်ရှားမှုဆိုတာကလမ်းပေါ်မှာကျွန်တော်တို့ဒီဆန္ဒပြလမ်းလျှောက်တဲ့ဟာလည်းရှိမယ်တခြားလှုပ်ရှားမှုပုံစံမျိုးစုံလည်းရှိသေးတယ်ပေါ့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့ကျေးလက်နေပြည်သူတွေရဲ့လှုပ်ရှားမှုကဒါအရေးကြီးတယ်ဆိုတော့သူတို့ပါမှကျွန်တော်တို့မြန်မာနိုင်ငံ80ရာခိုင်နှုန်းသောလှုပ်လို့ပြည်သူတွေပါလာကြမှာကျွန်တော်ဒီအာဏာရှင်စနစ်တစုံတရာကျွန်တော်တို့ဟိုရှင်းလင်းနိုင်မှာဖြစ်တယ်ပေါ့အဲ့အတွက်အားလုံးပါဝင်နိုင်ဖို့နံပါတ်1အဓိကဖြစ်တယ်အားလုံးကြိုးစားကြပါအားလုံးပြေးတော်ပုံအောင်ဖို့အတွက်အားတင်းထားကြပါကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲထိရောက်နိုင်ဖို့အောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးတက်နိုင်သမျှကြိုးစားပါအဲ့လိုပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီဟာအပြင်ပေါ့လေဒီဆန္ဒပြတဲ့လူတွေအနေနဲ့လိုက်နာတဲ့နဲ့လှုပ်ဆောင်လိုက်နာတဲ့နဲ့ဆိုတာတဲ့လှုပ်ဆောင်တဲ့အကြံပေးတိုက်တွန်းနှိုးဆော်ချက်တွေကဘယ်လိုအချက်တွေများကိုသူအောင်တို့ကနှိုးဆော်ထားပါသလဲ
အော်လက်ရှိမှာကျွန်တော်တို့ဟိုဒီမြို့တူပါဘောကိုမြို့နယ်အတွင်းမှာပဲကိုပဲ့ပြီးတော့ဆန္ဒပြတာမျိုးပေါ့နော်ဟိုမြို့အခုကမနေ့ကကျွန်တော်တို့မြို့နယ်ပေါင်းစုံရန်ကုန်အတွင်းမှာလက်ပဲ့ဆန္ဒပြကြတာတွေရှိတယ်အဲ့ဒီတွေတစုံတရာကျွန်တော်တို့ဟိုလှုပ်ရှားမှုရဲ့ပုံစံတန်ကအသွင်တစ်မျိုးဖြစ်သွားနိုင်တဲ့အတွက်အသွင်တစ်မျိုးဖြစ်သွားတယ်ဆိုပြီးတော့ဒီတက်မတော်ဆိုရအနေမျိုးချိန်ညာချက်တွေထွက်လာတာရှိတယ်ပေါ့ ဆိုတော့ကျွန်တော်တို့ကမြို့နယ်တွေတိုင်းမှာအခုလောလောဆယ်ကဟိုကားလမ်းမပိတ်ဖို့နောက်တစ်ခုကဟိုအဓိကစူရက်လိုနေရာမျိုးမှာကျွန်တော်တို့ဒီစနစ်တကျတန်းစီပြီးတော့ကြီးတက်ကြွေးကြော်ဖို့ပေါ့နော်အဲ့ဒါလေးရှိမယ်နောက်ကျွန်တော်တို့ဒီတပိတ်ကော်မတီရဲ့အမ်ဆန္ဒပြလှုပ်ရှားမှုတွေကိုဒီတံပြန်ဆန္ဒပြမှုတွေနောက်ရန်ဆားမှုတွေရှိတယ်အဲ့ဒါတွေကိုအကြမ်းမဖက်ဒီငင်းသာတုံ့ပြန်ဖို့ပေါ့နော်သူတို့ပြန်စားတိုင်းကိုကပြန်စားဖို့ပြန်ပြီးတော့ဟိုမတူသောတာနဲ့မတုံ့ပြန်ဖို့ဆိုတော့အဲ့ဒီအချက်တွေပါပါလေကိုဟုတ
်ဟုတ်ကဲ့ဒီအခုဒီနေ့ဆိုရင်စပြီးတော့ဒါတစ်ဖက်ကစစ်ကောင်စီဘက်ကစပြီးတော့အင်အားသုံးနှိမ်နှင်းဖြိုခွဲတာလှုပ်လာပြီပေါ့လေဟလာဒီထက်ပိုပြီးတော့ပြင်းထန်တဲ့နှိမ်နှင်းဖြိုခွဲမှုတွေလှုပ်လာမယ်ဆိုရင်ကျွန်တော်ခမန်းချက်အရာဟလာလမ်းမော့ထွဲဆန္ဒပြပွဲတွေအသက်တွေအများကြီးဆုံးရှုံးခံပြီးတော့လမ်းမော့ထဲဆန္ဒပြပွဲတွေလှုပ်ဖို့ဆိုတာတစ်ဖြည်းဖြည်းနဲ့ဟလာထိန်းထိန်းတိမ့်တိမ့်လှုပ်ရမယ်အခြေအနေကိုရောက်သွားမယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ကျွန်တော်ခုနပြောသလိုလှုပ်ရှားမှုကဟလာ CDM လို့ခေါ်တဲ့အကြမ်းဖက်တဲ့အန်တုတဲ့အနေနဲ့လှုပ်ရှားနေတာရှိတယ်ပြီးတော့ကျွန်တော်သိသလော RRC လို့ခေါ်တဲ့ Red Ribbon Campaign ဒီဖဲချိုးနီပေါ့နော်ဖဲချိုးနီလှုပ်ရှားမှုဆိုတာရှိတယ်ပြီးတဲ့အခါကျတော့ခုနလိုတံပုံးတီးတဲ့လှုပ်ရှားမှုဆိုတာရှိတယ်လမ်းမော့ထွဲဆန္ဒပြတာအပြင်ပေါ့အဲ့ဒါအပြင်ကိုအစောပိုင်းတုန်းကလှုပ်ဆော်တဲ့ဟာတွေကျွန်တော်တွေ့ထားတာပါလဲဆိုတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေတခါစစ်တပ်နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ကြဖို့ဒီစီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုဝယ်ယူသုံးစွဲအားပေးတာမျိုးမလုပ်ကြဘူးစသဖြင့်အပြင်ဒီလိုမျိုးအစောပိုင်းတုန်းကလှုပ်ဆော်ထားတာတွေလည်းတွေ့ပါတယ်အဲ့ဒီအနေနဲ့ပတ်သက်လို့ရောကိုသူအောင်တို့ဗာများပြင်ဆင်ထားပါလဲနောက်ပိုင်းမှာရေရှည်အားဖြင့်ဒါတွေကိုဆက်လုပ်သွားဖို့ပေါ့နော
်ဟုတ်ကျွန်တော်တို့လက်ရှိပေါ့နော်ဒီလှုပ်ရှားမှုတွေရဲ့ပုံစံတောင်းတရားကျွန်တော်တို့ဖိအားပေးခဲ့တာမျိုးခုနလိုကိုပြောခဲ့တဲ့အခြေအနေမျိုးတွေရှိရဲဆိုရင်ကျွန်တော်တို့ဟိုခုနစက်တပ်ပိုင်ပစ္စည်းတွေကိုတပိတ်မှောက်မယ်ဆိုရင်အခုအရေးကြီးတာကျွန်တော်ဂျားနေပြည်သူတွေရဲ့ဟိုစီးပွားရေးစားဝတ်နေရုံမထိခိုက်ဖို့အရေးကြီးတယ်အဲ့ဒါဘလို့ဒီတစ်စီးတွေကိုဘိုက်ကောက်လုပ်တဲ့ခံမှာကိုယ့်ရဲ့ပြည်သူရဲ့ဟိုစားဝတ်နေရုံမထိခိုက်မယ်နဲ့ဘလို့တပိတ်မှောက်ကြမလဲဘလို့မျိုးဒါကိုလုပ်ကြမလဲဆိုတာမျိုးနောက်တစ်ခုကကျွန်တော်တို့ကဟို demand or supply orဒီကုံတွေကကျွန်တော်တို့ရောင်းတဲ့ဆိုင်ရလဲဒီ PC ကိုမရောင်းချင်အောင်ဝယ်သူကလည်းမဝယ်ချင်အောင်ကျွန်တော်တို့နောက် EPC ရဲ့အစားပေါ့နော်နောက်ခုကျွန်တော်တို့ကဟိုညှိုးဖို့လိုတာမျိုးတွေရှိအဲ့ဒီအတွက်ကိုကျွန်တော်တေချာပြင်ဆင်ပြုလုပ်ဒါမှသာရင်ကျွန်တော်တို့ကတကယ်သူတို့ဒီတက်နယ်ပတ်သက်တဲ့ PC တွေကိုလုံးဝမသုံးတဲ့အခြေအနေမျိုးဖြစ်မှာဖြစ်တယ်မဟုတ်ဘူးဆိုရင်ကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်ရဝယ်သုံးနေရမျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ကဟိုသူတို့ရဲ့အကျိုးစီးပွားကိုတစုံတရာကျွန်တော်ဖိအားပေးနိုင်မှာမဟုတ်တက်ရောက်နိုင်မှာမဟုတ်လို့ယူဆတယ
်ကိုကျော်ကျော်သိန်းဆက်သွယ်မြင်းမြန်ထားတာပါရှင်VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံရေးဘက်ကိုအလှည့်ပေးရအောင်ပါ။ဒီသတင်းပတ်အမေရိကန်နိုင်ငံရေးမှာအရေးကြီးတဲ့အကြောင်းအရာနှစ်ခုကိုဆွေးနွေးကြပါတယ်။တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်အဆိုပြုတဲ့ဒေါ်လာ 1.6 ထရီလီယံသုံးဆွဲရေးစီးပွားရေးအကူအညီပေးရေးဥပဒေကြမ်းဖြစ်ပြီးတော့နောက်တစ်ခုကသမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့ကိစ္စကိုအထက်လွှတ်တော်မှကြားနာဖို့ဖြစ်ပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။ဒီသတင်းမှာအမေရိကန်နိုင်ငံရေးမှာရေးကြီးတဲ့အကြောင်းအရာနှစ်ခုကိုဆွေးနွေးကြပါတယ်။တစ်ခုကသမ္မတဂျိုးဘိုက်ဒန်ဆိုပြတဲ့ဒေါ်လာ 1.6 ထရီလီယံသုံးဆွဲရေးကိုဗစ်ကာယောဂါကာလစီးပွားရေးကူညီပေးဥပဒေကြမ်းဖြစ်ပြီးနောက်တစ်ခုကတော့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့ကိစ္စအထက်လွှတ်တော်မှကြားနာဖို့ဖြစ်ပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။ကြာတဲ့ဒီနေ့ဘက်တွေအတွင်းဆေးလုရှားကြအကြောင်းအရာတွေပြည်နေခဲ့တဲ့အမေရိကန်လွှတ်တော်ဟာအခုလဲကိုရိုနာဗိုင်းရပ်စ်ကာယောဂါကာလစီးပွားရေးဒုထစီရေးအကူအညီပေးဖို့ဥပဒေကြမ်းနဲ့ပတ်သက်တဲ့အခြေတင်ဆွေးနွေးချက်တွေနောက်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဆိုမယ့်ကြားနာပွဲတွေကြောင့်အများအာရုံစိုက်စရာဖြစ်လာပြန်ပါတယ်။သမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးပြန်လည်ဒုထစီရေးအစည်းအဝေးကိုလွှတ်တော်ကော်မတီတွေကဥပဒေဒီပြနိုင်ရေးအတွက်စပြီးတော့လှုပ်ဆောင်နေကြတာပါ။အမေရိကန်မိသားစုတွေလူသမားတွေစီးပွားရေးသမားတွေနဲ့ဒေသခံအစိုးရတွေကိုဂူညီပေးဖို့ဖြစ်ပါတယ်။ Republican တော်တော်များများကတော့သမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးဂူညီပေးမယ့်အစီအစဉ်ဟာပမာဏသိက္ခူများလွန်ပြီးကာယောဂါကြောင့်ဖြစ်ပျက်နေတဲ့ကိစ္စအပေါ်အဓိကဥတည်သုံးနာမျိုးမဟုတ်ဘူးဆိုပြီးဝေဖန်နေကြပါတယ်။ Democrat ဘက်ကတော့တိုင်းပြည်စီးပွားရေးအကြံတဲဖြစ်နေတဲ့အချိန်မှာဥပဒေချမ်းကိုအမြန်ဆုံးတည်ပြုဖို့လိုနေတယ်ဆိုပြီးပြောနေကြတာပါ။American ဘုဆောင်ဆက်သွယ်ရေးဝန်ကြီး Pete Buttigieg ကခုလိုပြောပါတယ
် The bottom line is we've got to support as many Americans as we can as robustly as we can
and American people တွေကိုများနိုင်သမျှပိုပြီးထောက်ပံ့နိုင်သမျှအများဆုံးကျွန်တော်တို့ထောက်ပံ့ရပါလိမ့်မယ်အချိန်ကတိတ်ကိုတည်ရေးရှင်ရေးလို့ပြောရအောင်အရေးကြီးနေလို့ပ
ါသမ္မတအောင် Donald Trump ပေါ်တရားစွဲဆိုထားတဲ့အရေးယူရေးအထက်လွှတ်တော်ဂျာနာဘွဲတွေလည်းစွဲချက်တွေကိုစပြီးဂျာနာပါတော့မယ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်မှာပေါ်ပေါက်ခဲ့တဲ့ချမ်းပဲဆန္ဒပြပွဲတွေ စုပ်ပမှုဖြစ်အောင်လုပ်ဆောင်ခဲ့တယ်ဆိုတဲ့စွဲချက်ကိုဒေါ်နယ်ထရန့်ဘက်ကတော့ငြင်းဆိုထားပါတယ်။မက်ဆစ်စပီပြည်နယ်ရီပါဘလီကန်ထက်လွတ်တော်မှရော်ဂျာဝေကာကတော့ဒီချနာစစ်ဆေးပွဲကအဓိပ္ပာယ်မရှိပါတီဆွဲနဲ့လှုပ်လှိမ့်လုပ်တာဆိုပြချက်တခုလို့ထုတ်ပြန်ဝေဖန်ပါတယ်။
The charge George in the impeachment in the one article impeachment
ဒီအဆွဲဆိုရတဲ့အမှုမှာစွဲချက်တခုကလွတ်တော်ကိုစီးနင်းဖို့ပဋိကယုံနေဖြစ်အောင်သူကသွေးထိုးလွှတ်ဆော်တယ်လို့တီးတန့်ဆွဆွဲထားတာပါ။ယုံတင်စစ်ဆေးတဲ့အခါဒီကိစ္စကိုတက်တည်ပြနိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး
။တကယ်လို့အထက်လွှတ်တော်မှာ Republican အမှတ်50 Democrat အမှတ်50အတိအကျနှစ်ဖက်ရှိခဲ့တယ်ဆိုရင်တော့မှသဗ္ဗဟောင်းအပြစ်ကျူးလွန်တယ်လို့စီရင်ဖို့ဆိုရင် Republican 18ယောက် Democrat ဘက်ကရပ်ဖို့လိုပါတယ်။လိုအပ်တဲ့သတ်မှတ်ချက်ကတော်တော်လေးမြင့်ကျောင်းပါခင်ဗျာ။ကျွန်တော်သိထားပြီပါ။
ဥသိမ်းထိုင်ဦးပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီကနေ့ဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့နေပြည်တော်ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကပြစ်ကတ်နှိမ်နင်းလို့ဒဏ်ရာရသွားတဲ့အသက်20ပတ်ဝန်းကျင်အရွယ်အမျိုးသမီးငယ်ကွယ်လွန်သွားပြီဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်နေပေမဲ့လည်းကွယ်လွန်သွားတာမဟုတ်သေးပဲတတိပြန်ရတဲ့အခြေအနေမရောက်သေးတာပဲဖြစ်ပြီးအထူးစိုးရင်ရတဲ့အခြေအနေမှာရှိနေတော့မယ်ဆိုတာအနီးမှာရှိနေတဲ့ဆရာဝန်ကအခုသတင်းအချင်းချုပ်မပြောခင်အချိန်ပိုင်းအတွင်းဆက်သွယ်မေးမြန်းခဲ့တာမှာ VOA ကိုအတည်ပြုပြောဆိုထားပါတယ
်ခုန်းတတိယအတွက်သူကျွန်တော်ကုသတောင်းနေပါတယ်အမှအတက်ရှုလက်တင်ထားလို့ပြီဒီကျတော့ရောမရှိဘူးခင်ဗျာဟုတ်သူကတကယ်တမ်းတော့ဟိုဒီကျွန်တော်စီးပညာအယူဆအခေါ်ဝေါ်ရဆို GPS 15ဆိုတာတာမန်တူကောင်းပေါ့ GPS 3ဆိုတာကတော့ဒါတည်လူငယ်မချားတဲ့အိတ်တွေပေါ့နော်
မီဘီရောမှာအင်အားသုံးနေနှင်းဖြိုခွဲမှုအတွင်နောက်ထပ်အမျိုးသားတဦးလည်းအပြင်းထန်ဒဏ်ရာရတဲ့ထဲမှာပါပြီးတခြားလူအယောက်20လည်းဒဏ်ရာရခဲ့ကြပါတယ်မန္တလေးနဲ့တခြားနေရာတို့မှာလည်းဆန္ဒပြသူတွေကိုအင်အားသုံးနေနှင်းတာတွေဖမ်းဆီးတာတွေရှိခဲ့ပြီးရန်ကုန်အပါအဝင်တချို့နေရာတွေမှာတော့ရဲတပ်ဖွဲ့ကပိတ်ဆို့ဓာတ်ဆီးတာကလွဲလို့အင်အားသုံးဖြိုခွဲတာမရှိခဲ့ပါဘူးငင်းညမ်းသောဆန္ဒထုတ်ဖော်သူတွေကိုအင်အားသုံးနေနှင်းဖို့အမိန့်ပေးသူအကောင့်ထဲပေါ်ဆောင်ရွက်သူအားလုံးကိုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူနိုင်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ထွန်အန်ဒရူးစ်ကသူ့ရဲ့ Twitter မှာဒီကနေ့ရေးထားပါဗျ။ဥပဒေနဲ့မညီတဲ့အထက်အမိန့်ကိုမလိုက်နာဖို့လူညုံရေးတပ်ဖွဲ့ဝင်တွေမှာတာဝန်ရှိတယ်လို့ Mr. Andrews ကပြောတယ်လို့အမိန့်နာခံတဲ့အနေနဲ့အင်အားသုံးနှိမ်နင်းခဲ့ရတာပါဆိုတဲ့အကြောင်းပြချက်နဲ့ကာကွယ်လို့မရဘူးလို့လည်းရေးထားပါဗျ။ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကမမျှတတဲ့အင်အားအသုံးပြုတာကိုလက်မခံနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးMr. Ola M. Grant ကပြောပါရယ်အင်ဂျင်နီယာစုဝေးခွင့်နဲ့လွတ်လပ်စွာဖော်ထုတ်ခွင့်တွေအပါအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့လူအခွင့်အရေးတွေကိုလေးစားဖို့လဲဒီကနေ့ညနေပိုင်းထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားပါရယ်နိုင်ငံတော်ဒါမင်ဂန်ပို့ကိုတောင်းဆန်းစုကြည်ကိုနောက်ထပ်၅နှစ်တန်းအတွက်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးအပ်တဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီကိုကာကွယ်သွားရေးအနီးကပ်လက်တွဲလှုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတအင်ပြူတော်ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ရှိထားတဲ့အဆင့်မြင့်နိုင်ငံရေးနဲ့စီးရေးဆက်သွယ်ဆောင်ရွက်မှုအားလုံးကိုနယူးဇီလန်နိုင်ငံကရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့မြန်မာစစ်ကောင်ဆောင်တွေကိုပြည်ဝင်ခွင့်တားမြစ်တော့မယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျာဆန်နာအဒင်းကဒီကနေ့ကြေညာပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရောဘတ်လူးဝစ်ဖြစ်ပါတယ်။ VOA ကိုစာရေးသားပြဖို့လိုတဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုစိတ်နှဖျားရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.